ထဲမှာတကယ်မျက်စိထဲမှာမဟုတ်စိတ်ထဲမှာအလုံးလေးရှစ်လုံးပေါ်ရဲ့လားအဖြူလုံးလေးอ่ะအမဲလုံးလေးอ่ะအခုစဉ်းစားကြမှာအဖြူလုံးကိုလိုက်ရှာမှာဆိုတော့လောဘမှုစိတ်ရှစ်ပါးမှာသောမနတ်တာဘယ်နှပါးရှိလဲ၄ပါးပဲရှိတယ်ဒီလိုလေးပဲရေးလိုက်တာပေါ့ဟုတ်ပြီနော်သောမှုစိတ်နှစ်ပါးဆိုရင်ဘာလေးပေါ်လာလဲကျဲခွင့်အမဲလေးဆိုပီတိရှင်နဲ့သောမနတ်တာမရှိဘူးဟုတ်ပြီမောမှုစိတ်နှစ်ပါးဆိုရင်ဘာလေးပေါ်လာလဲအမဲလုံးလေးနှလုံးဆိုဘာဝေဒနာလဲအဲ့ဒါလည်းမှန်အောင်ပြောတော့တော်တော်ကြအမဲလုံးနေအဖြူလုံးနေဆိုဘေးကလူတွေဘယ်သူမှမသိဘူးဒါသင်္ကေတနော်မှတ်မိအောင်ဒါဆိုတော့ဗာလေဥပိ္ပခာဆိုပီတိရှင်လားမရှင်ဘူးဒါဆိုရင်အာဟုသောစိတ်12ပါးလုံးမှာသောမနတ်တာဒီ4ပါးပဲရှိမယ်ပေါ့ဒါဆိုရင်ကျမတို့ဒီလိုလေလောဘစိတ်ကြီးနေရောပီတိဖြစ်လို့ရတာမရဘူးလားရပါပေါ့ဟုတ်လားကိုကြည့်နေတာလေးကြီးပြီးတော့မြင်နေရပီတိတွေဖြစ်သူမျက်နှာလေးတစိမ့်တစိမ့်ကြီးပြီးတော့ပီတိတွေဖြစ်နေတာရောမရှိဘူးလားအဲ့ဒါဘာပီတိလဲလောဘမှုသောမနတ္တပီတိဟုတ်လားကိုကြားခြင်းနဲ့စကားလေးကြားလိုက်ရလို့အမလေးပျော်လိုက်တာဆိုခုံပေါက်ပြီးပီတိဖြစ်သွားတယ်သူစောင့်မရတာသုံးနဲ့သုံးဖို့ဒီအဖြေရဖို့အရေးခုမှပဲသူ့နှုတ်ကအဖြေလေးထွက်ပါတယ်ဆိုပီတိဖြစ်တဲ့သူကရောဘာသောမနတ္တလဲလောဘမှုသောမနတ္တပဲကိုရှူခြင်းနဲ့အနံလေးရှူလိုက်ရလို့ပီတိဖြစ်နေတာကိုစားခြင်းနဲ့အစာလေးစားလို့ပြုံပြုံပြုံပြုံကျဉ်နဲ့နေတာမျိုးဟလာအတွေ့အထိလေးထိလိုက်ရလို့ကျဉ်နဲ့နေတာမျိုးဒီဘာပီတိတွေကြီးပဲလဲလောဘမှုသောမနတ္တပီတိတနည်းအားဖြင့်ကောင်းတဲ့ပီတိလားမကောင်းတဲ့ပီတိလားအပြည့်ရှိတဲ့ပီတိလားအပြည့်မရှိတဲ့ပီတိလားဟောအာဟုသောပီတိဆိုတာဒါကိုပြောတာအာဟုသောပီတိလို့ပြောရင်ဒေါသမူပီတိမောဟမူပီတိလုံးဝမဟုတ်လောဘမူပီတိဒါမြင်နေရမှာဒါကြောင့်အာဟုသောဘက်ကပီတိဖြစ်တဲ့ရတော့လောဘဖြစ်နေပြီဆိုပေါ်နေကြပြီမြင်ပြီနော်ဒါတစ်ချက်အဲအာဟိစိတ်ဆက်ရှိပါဆင်ညာအောင်စုအာဟိစိတ်ဆက်ရှိပါမှာဒါမင်းစင်များကြီးစိတ်ထဲမှာပုံပေါ်ကြရအောင်အာဟုသလဝိဘယ်စိတ်ကခုနှစ်ပါးအာဟေကုသလဝိဘေစိတ်က10ပါးအာဟေကရိယာစိတ်က3ပါးဆိုပြီးရှိမယ်အာကုသလဝိဘေစိတ်9ပါးကိုစိတ်ထဲမှာပုံဖော်လို့ရလားရတယ်နော်အဲ့ဒီမှာအာကုသလဝိဘေစထုဝိညာဉ်ဆိုဘာဝေဒနာဥပိ္ခာသောတာဝိညာဉ်အမဲလုံးလေးပဲဒါနဝိညာဉ်ဇိဝဝိညာဉ်ဥပိ္ခာဟုတ်ပြီကာယဝိညာဉ်ဒုက္ခသဟာကိုဒါတွေပီတိတစ်ခုမှမကြိုက်ဘူးဟုတ်ပြီအာကုသလဝိဘေတံပရိသံအမဲလို့ဒါဆိုရင်အာဟုတလဝိဘေစိတ်ခုနှစ်ပါးထဲမှာပီတိကြိုက်တဲ့ဝေဒနာသဝေဒနာမှမရှိဘူးရှင်။ဟာအာဟိတ်ကုတလဝိဘေစိတ်10ပါးထဲမှာသောမနတ္တာရှိလား?ရှိတယ်ဘာလဲ။သောမနတ္တာသံကြည်ရဏဆိုသူ့ထဲမှာသောမနတ္တာတဘာပါလားမပါဘူး။ပါတယ်။အဲ့ဒီတဘာကိုလည်းဒီမှာကျွန်တော်ဖော်ရေးလိုက်နော်။သောတိ။ဟုတ်ပြီနော်။ဟုတ်တယ်နော်။ကဲနောက်တစ်ခုအာဟိတ်ကရိယာစိတ်3ပါးဆိုတာပင်စတော်တော်ဝိဇန်းရဲ့မနောဓရဝိဇန်းရဲ့ခတိတုတ်ပတ်ကေပိဇရဓဝိဇန်းဒီဘာဝေဒနာဥပိ္ပခာမနောဓရဝိဇန်းခတိတုတ်ပတ်ဒါဆိုလို့ရှိရင်ဒီထဲမှာလဲစဘာပါနေအဲ့ဒါဒီခတိတုတ်ပတ်ဒါဆိုရင်ကျွန်တော်တို့ကမြင်ပြီဆိုရင်အာဟိစိတ်18ပါးလုံးမှာသောမနတ္တဘယ်နှပါးလဲ2ပါးမြင်ပြီဆိုကျွန်တော်ဒါလေးကိုဖြုတ်လိုက်ပြီးတော့ကျွန်မမျိုးစုတို့အတွက်ဒါလေးရေးလိုက်လေအာဟိစိတ်18ပါးထဲမှာသောမနတ္တဒီနှစ်ပါးပဲပါတယ်ဟုတ်တယ်နော်ကဲကာမသောဂနာ24ပုံဖော်ကြည့်မယ်အခုအကောပုံဖော်တာနော်မဟာကုသိုလ်က10ပါးမဟာဝိဘက်က10ပါးမဟာကရိယာက10ပါးဆိုလိုက်တာနဲ့စိတ်လေးတွေပြန်ပေါ်လာလားမဟာကုသိုလ်စိတ်10ပါးမှာအဖြူလုံးကအမဲလုံးကမဟာဝိဘက်လည်းလေးလေးပဲဟုတ်လားမဟာကရိယာလည်းအဖြူလေးအမဲလေးဆိုဝေဒနာနဲ့ပြောရင်မဟာကုသိုလ်မှာသောမနတ္တလေးဥပိ္ပခာလေးငါဝိဝေမှာသောလေးဥလေးမဟာကရိယာလည်းသောလေးဥလေးဆိုကာမသောကနာစိတ်20နဲ့နော်4ပါးထဲမှာသောမနတ္တသည်20နဲ့သောမနတ္တသည်12ပါးပါမှာပေါ့ဒါဆိုရင်ကျွန်တော်တို့ကြည့်အာဟိစိတ်ထဲကပီတိဖြစ်တယ်ဆိုတာကျမတို့နဲ့ဆိုင်တဲ့ပီတိကသောမနတ္တတန်ကြည်ရဏတစ်ခုပဲရှိတာ။ဘုရားယဟန္တာနဲ့ဆိုင်တဲ့ပီတိကခတိတုတ်ပတ်ဖြစ်ပီတိဖြစ်လားမဖြစ်ဘူးလား?ဖြစ်တာပေါ့သောမနတ္တ။ဒီတစ်ချက်ရပြန်ပြီ။နောက်တစ်ခုကျမတို့တို့ကကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့တရားတွေအားထုတ်ပြီးကျေနပ်နေတာမျိုးအလှူဒါနနဲ့ပတ်သက်လိုက်လို့လှူလိုက်တဲ့ပုံမှာပီတိဖြစ်တာမျိုးသီလစောင့်တည်မှုပေါ်မှာမူတည်ပြီးတော့ပီတိဖြစ်တာမျိုးကြတော့မဟာကုသိုလ်ပီတိတွေပေါ့။ ဟုတ်တယ်နော်ကျမတို့ရဲ့ပဋိသင်္ဍေစိတ်မှာဟိုကသောမနတနဲ့ပဋိသင်္ဍေနေတဲ့ဓမ္မကလေဓမ္မမေဆွေများကြီးပီတိပါပါပြီးသားဒါကြောင့်သူကြည့်လိုက်ရင်သောမနတပဋိသင်္ဍေဓမ္မဆိုအငြင်းနဲ့ပြုံပြုံပြုံပြုံပြုံပြုံပြုံနေတတ်တယ်ဥပိ္ပခပဋိသင်္ဍေဓမ္မကြတော့အငြင်းနဲ့ခက်တီတီပဲတလောကလုံးသူ့လုံစာစားတယ်လို့ပဲတီးနေတာပဲတချို့ခလေးလေးတွေကြည့်မွေးလာတဲ့တချို့လေးကပြုံပြုံလေးမွေးတာမရှိဘူးလားမျက်နှာတိတ်ချိုတယ်တချို့ကလေးကစမွေးတယ်ကလေဒါမျက်နှာတီတီပုတ်ပုတ်ပဲအသက်ကြီးသွားတဲ့ဒီတိုင်းကဥပိ္ပခပဋိသင်္ဍေပဲအကိုကိုလည်းပြန်ချီကြည့်ငါဒီပြုံပြုံသမားလားငါကတော့ခုနပြောသလိုခက်တီတီသမားလားဆိုရင်ကိုယ့်ကိုကြည့်ဥပိ္ပခပဋိသင်္ဍေလားသောမနတပဋိသင်္ဍေလားကိုယ့်ကိုခွဲလို့ရပြီဟုတ်ပြီနော်ကဲခါဆိုအဲ့ဒီအပိုင်းကြီးကနောက်ပိုင်းဆက်မယ်မဟာကရိယာမှာလည်းဒီတိုင်းပဲဒါဆိုရင်ဒီမမေးစဉ်များနဲ့ကျွန်တော်တို့ကြွကြစို့အာဟုသူစဉ်12ပါးမှာသောမနတကလေးပါအာယဇိ18ပါးမှာသောမနတကနှစ်ပါးဆို4ရဲ့နှစ်ခဲ့ပါအာကာမသောဘနာစိတ်24ပါးမှာသောမနတက12ပါးဆိုတော့ကာမစိတ်54ပါးလုံးမှာသောမနတသည်18ပါးဒီထိနိုင်နိုင်လားနိုင်နိုင်ပြီဒါဆိုကျွန်မဒါကိုဖြတ်လိုက်မယ်ဒါမမြင်ပါဆိုလို့ပြောတာလိုက်ပြီးတော့အဲ့လိုမျိုးမကြီးနဲ့နော်ကိုယ့်အကူလေးစဉ်းစားဖို့ဒါဆိုရင်ပိဋိရှင်နဲ့စိတ်တွေကိုစဉ်းစားကြပြီဆိုရင်ကာမစိတ်54တဲ့ကသောမနတသဟဂုတ်စိတ်ဘယ်နှပါလဲ18ပါသောမနတသဟဂုတ်စိတ်18ပါအဲ့ဒီ18ပါကိုရိုးရိုးလေးကျမတို့ကမစိုးတော့ဘဲနဲ့လွယ်အောင်ပေါ်အောင်ဆိုရင်ကာမသောမနတသဟဂုတ်စိတ်က18ပါဟုတ်ပြီနော်ဒီဘက်ကိုသွားတဲ့အခါမှာပထမဇန်17ဒုတိယဇန်17တတိယဇန်17ဆိုတော့ဒီမှာက33ဟုတ်ပြီနော်ပေါင်းလိုက်လို့ရှိရင်ဘယ်လောက်ဖြစ်သွားလဲ52ပါတကယ်ရှိရင်စိတ်အားလုံးထဲမှာသောမနတသဟဂုတ်စိတ်ကြီးတွေ့ရင်ကာမရဲက18ဇန်ရဲက44ဆိုအားလုံးပေါင်းပြီးသောမနတသဟဂုတ်စိတ်ကြီး62အဲ့ဒီ62ထဲကသရုတ်ထဇံ17ပါးကိုကျင်ထည့်လိုက်လို့ရှိရင်50ကျင်နဲ့ဖြစ်တဲ့အတွက်ကြောင့်ဆိုရိုးဆိုရင်ပိဋိစေတသိက်ပြီးသရုတ်ထဇံ17ပါးကျင်တော့သောမနတသဟဂုတ်စေ50ပါးနဲ့ရှင်မာဤလို့ဆိုတာဒီထိတ်ပဲကျွန်တော်တို့ကအဲ့ဒီလိုကြီးအဲ့ဒီတချောင်းလေးတွေကိုစိုလိုက်တော့လေကိုကတရုတ်တွေကိုမမြင်သိပ်ပင်နိုင်တယ်မပီတိကိုစဉ်းစားတဲ့အခါမှာပီတိရဲ့သဘာဝကိုကသူကသောမနတာတစ်မျိုးပဲသူကလက်ခံနေအတွက်ကြောင့်သူကျွန်တော်တို့ကအဲ့ဒီလိုရွေးခဲ့ရတယ်ဒါကြောင့်အတိအကျပီတိရှင်တဲ့စိတ်ပေါင်းဘယ်လောက်ရှိလဲလို့ပြောရင်ပီတိရှင်တာဒီသောမနတာသဟဂုတ်စိတ်52ပါး51လို့ရေးလို့မရအောင်သူ့ရဲ့အရှိန်မှာဝိသေသနာထည့်ရတယ်သောစာလေးချင်းပိဋိရှင်နာသည်သောမနတသဟဂုတ်စေ50အဲ့ဒီ50ပါးကိုရေးတွက်ပြပါဆိုရင်ကာမသောမနတသဟဂုတ်စေက18ပါးပထမဇန်17ဒုတိယဇန်17တတိယဇန်17ဘောင်း50ပါးသောသောမနတသဟဂုတ်စေ50ပါးနဲ့ရှင်ဒီမှာမိတ်ဆွေတို့ရဲ့မှတ်စုစာတစ်ချက်လေးဖွင့်လိုက်ပါရှင်သာမျက်နှာ30ဟုတ်ပြီနော်စာမျက်နှာ30သိပါလားရှင်စာမျက်နှာ30မှာပိဋိရှင်အောင်ကြည့်ရင်ကာမသောမနတသဟဂုတ်စိတ် 18 ပထမဇန်စိတ် 17 ဒုတိယဇန်စိတ် 17 တတိယဇန်စိတ် 17 ဘောင်း52ရှိမှာတော်လေးပွားကိုရေးထားသောမနတသဟဂုတ်စိတ်52ဒီထိလိုက်နိုင်လားသာဆိုရင်ပိဋိရှင်နာတိဓမ္မမေရှိအများကြီးပိဋိဆိုတာဇန်ငါထိုက်တယ်ဆိုတော့ဇန်စိတ်68ပါးဘောင်မှာစဉ်းစားရတယ်ဆိုရင်ပိဋိရှင်နာတိစိတ်အကျဉ်းမလားစိတ်အကျဲလားစိတ်အကျဲဒါဆိုရင်ပိဋိရှင်နာကသောမနတသဟဂုတ်စိတ်57ဆိုတော့စိတ်အကျဲက127ရှင်နာက57ဆိုမရှင်နာတိ80ဒါဆိုရင်ပိဋိမရှင်တဲ့စိတ်ကဘယ်လောက်ဖြစ်လဲ90အဲ့ဒီ90ကိုရေတွက်ရအောင်လေသူ့ကိုရေတွက်တဲ့အခါမှာရေတွက်ခြင်းတလို့ရေတွက်လို့မရအောင်ရှင်းသူကသူကထူးခြားတဲ့စိတ်တိတ်ဖြစ်တယ်ဒီအပိုင်းကခက်လဲခက်တဲ့အတွက်ကြောင့်လေစံပြီးပွဲမှာဆိုအဲ့ဒါမေးခဲ့တယ်မပီတိကခက်တယ်သူကပုံကတစ်မျိုးတွက်ရတဲ့အတွက်ကြောင့်မေးခဲ့တယ်အဲ့တော့ပီတိမရှင်တဲ့စိတ်90တွက်နည်းလေးကျွန်တော်ပြောတော့မယ်ပီတိမရှင်တဲ့စိတ်ကိုတွက်တဲ့အခါမှာပီတိရှင်နာက57ကိုတွက်ထဲကဝေဒနာနဲ့တွက်ထားတယ်သောမနတနဲ့တွေ့ထားတဲ့အတွက်ကြောင့်ပိဋိမရှင်တဲ့90ကိုတွေ့ရင်လေကျမတို့ကဝေဒနာနဲ့တွေ့ရအောင်အဲ့တော့ဝေဒနာတွေနဲ့တွေ့တဲ့အခါမှာဒုက္ခသဟဂုတ်စိတ်တွေလည်းရှိမယ်ဟုတ်ပြီနော်သ ဟုတ်လားဝေဒနာဆိုတော့လေဒုက္ခလည်းမရှိဘူးလားရှိတယ်ဒုက္ခဝေဒနာရှိတယ်လို့ဒုက္ခဝေဒနာနဲ့ရှင်တဲ့ဒုက္ခသဟဂုတ်စိတ်လည်းရှိတယ်ဝေဒနာ၅မျိုးခြာရင်းလိုက်တယ်သောမနတသဟဂုတ်စိတ်လည်းရှိတယ်သောမနတသဟဂုတ်စိတ်လည်းရှိမယ်ဥပိ္ခာသဟဂုတ်စိတ်လည်းရှိပြီဟုတ်ပြီဒါဆိုရင်တိတိမရှင်တဲ့စိတ်တွေကိုတက်တဲ့အခါမှာဒုက္ခသဟဂုတ်စိတ်ဒုက္ခသဟဂုတ်စိတ်သောမနတသဟဂုတ်စိတ်သောမနတသဟဂုတ်စိတ်ဥပိ္ခာသဟဂုတ်စိတ်တွေတွေ့ရတာပဲကဲဒုက္ခသဟဂုတ်စိတ်ဆိုစိတ်89လေးထဲမှာ128ထဲမှာ sorry စိတ်128ပါးမှာဒုက္ခဆိုရင်တတိယအဖြူလေးပါတယ်စိတ်ဘယ်နှပါးပဲရှိလဲတစ်ပါးပဲဒုက္ခသဟဂုတ်စိတ်တစ်ပါးဒုက္ခသဟဂုတ်စိတ်ဆိုတိကအမဲလေးဘယ်နှပါးပဲရှိတယ်။တစ်ပါးပဲရှိတယ်။နောက်တစ်ခုသောမနတ္တကိုခဏဖယ်လိုက်မယ်။သောမနတ္တဒီခဏလေးမရှင်းတာမပြောရဲနဲ့လေအကုန်လုံးပြောကြည့်မယ်ဆိုရင်သောမနတ္တသဟဂုတ်စိတ်ပေါင်းဒီခုနကတွက်ထားတာ62ပါးရှိတယ်ခဏလေးပဲနော်။နောက်ပြီးတော့မှတွက်မယ်။သောမနတ္တသဟဂုတ်စိတ်ပေါင်းဒီနှစ်ပါးရှိမယ်တိကျဲပွင့်မဲလေးဥပိ္ခာသဟဂုတ်စိတ်ဆိုအမဲလုံးတွေလိုက်တွက်ရအောင်။သူ့ကြတော့တွက်နည်းနည်းနဲ့ခက်တယ်နဲ့ခဲ့တော့လေနည်းနည်းလေးကျမတို့စူးစမ်းတွေ့ကြည့်ရအောင်။ဒေါသမှုစိတ်၈ပါးမှာဥပိ္ခာဘယ်နှပါးရှိလဲ။၄ပါးဟုတ်ပြီ။ဒေါသမှုစိတ်၂ပါးမှာဥပိ္ခာမရှိဘူးမရှိဘူး။မောဟမှုစိတ်၂ပါးမှာဥပိ္ခာ၂ပါးပေါင်းထည့်လိုက်တော့မယ်။အာဟုဒုစိတ်၁၂ပါးမှာဥပိ္ခာ၆ခုဒါတစ်ချက်မှာ။အာဟုဒုစိတ်၁၂ပါးမှာဥပိ္ခာ၆မရေးသေးဘူးထားလိုက်။အာဟုဒလဝိဘက်စိတ်၇ပါး။အာဟုဒလဝိဘက်စိတ်၇ပါးမှာအနည်းလုံးလေးတွေဘယ်နှပါးရှိလဲ။6လုံးရှိတယ်ဟုတ်ပြီနော်အာဟိကုတလဝိဝေစိတ်7ပါးမှာလည်းအမဲလုံးဒီ6လုံးရှိတယ်ဆိုတော့66ဆိုစနစ်ရှိတယ်အာဟိကရိယာ3ပါးမှာအမဲလုံးက2ပါးရှိတယ်ဆိုတော့အာဟိစိတ်78ပါးမှာ662ဆိုတော့14ပါးအကုသိုလ်မှာခုန6အာဟိမှာက14ဆိုတော့နှစ်ခုပေါင်းလိုက်နဲ့အာသောကနာစိတ်30မှာဥပိ္ခာ20ဟုတ်ပြီနည်းနည်းလိုက်နိုင်တယ်နော်မဟာကုသိုလ်7ပါးမှာဥပိ္ခာ4ဝိဘက်မှာ4ကရိယာမှာ4ဆိုတော့ကာမသောဘနာ24တဲမှာစနစ်ခုနက20ကဒီဘက်ကစနစ်ဆိုတော့30ကာမစိတ်54မှာဥပိ္ခာ32ရှိပြီဟုတ်ပြီနော်ရူပစိတ်5ပါးမှာဥပိ္ခာ1ဝိဘက်5ပါးမှာ1ကရိယာ5ပါးမှာ1ဆိုတော့ရူပစိတ်15ပါးမှာ3အရူပ12ပါးလုံးကဥပိ္ခာဆိုစနစ်ဆိုတော့ပေါင်းလိုက်တော့15ဆန်ငါဖြစ်သွားပြီဟုတ်ရဲ့လားဒါဆိုခုန32ကအခု35ရဲ့ပေါင်းလိုက်တော့40ခွန်ဟုတ်ပြီနော်လောကုတ္တရာစိတ်အကျယ်40ကိုသွားမယ်လောကုတ္တရာစိတ်အကျယ်40မှာမက်စိတ်မက်စိတ်5ပါးမှာဥပိ္ခာ1ဟုတ်လားသောတပတိမက်စိတ်5ပါးမှာ1တဂရဂามိမက်စိတ်5ပါးမှာ1အနာဂามိမက်စိတ်5ပါးမှာပြည့်စုံမဇ္ဈိ1ရဟတမက်စိတ်5ပါးမှာပြည့်စုံမဇ္ဈိ1ဆိုတော့မက်စိတ်အကျယ်20မှာ4ထိုနည်းတူသာဖို့စိတ်အကျယ်မှာ4ဆိုတော့8ရှိကေကုဏ40ခွန်ရပါ55တွက်နီးလေးသိယုံလေးပဲအဲ့တော့ဥပိ္ခာဘောင်ဘလောက်ရှိလဲ55ကဲအားလုံးပေါင်းထည့်လိုက်မယုံရင်အဲ့ဒီမှာပေါင်းကြည့်လိုက်ရင်ဒုက္ခသဟဂုတ်စိတ်က1ဒုက္ခ1သောမနတ္တ62ဥပိ္ခာက1အဲသောမနတ္တက1ဥပိ္ခာ55ဆိုတော့ပေါင်းလိုက်ရင်စိတ်အကျေ120အဲ့ဒီစိတ်အကျေ120ပါးလားညီမမေးစင်များသိချင်စိတ်အကျေ120တားရဲမှာပိတိရှင်နာပြီးသောမနတ္တသဟဂုတ်စိတ်တစ်ခုပဲရှိတယ်ဟုတ်လားမြင်ပြီနော်အဲဒီသောမနတ္တသဟဂုတ်စိတ်แท้ကလည်းပိတိရှင်နာပြီး51ကိုသာသူရှင်တယ်ဟုတ်လားဘာလို့သူမရှင်ဘူးလဲဆိုရင်သဒ္ဓဋ္ဌဇံ71ပါးကိုသူမရှင်ဘူးဒါဆိုရင်ပိတိဒီသောမနတ္တသဟဂုတ်စိတ်နဲ့သာပိတိရှင်သည်သောမနတ္တသဟဂုတ်စိတ်ပေါင်းပြီး60နှစ်ရှိသည်60နှစ်ထဲဝယ်သဒ္ဓဋ္ဌဇံ71ပါးသည်ပိဋိမရှင်တို့ကြောင့်ပိဋိရှင်နာသည်သောမနတ္တသဟဂုတ်စိတ်51တာဖြစ်သည်ဟုတ်ပြီနော်ဒါဆိုရင်ပိဋိမရှင်တဲ့စိတ်တွေပြောဆိုရင်ဒုက္ခသဟဂုတ်စိတ်လည်းပိဋိမရှင်ဒုက္ခသဟဂုတ်စိတ်လည်းပိဋိမရှင်သောမနတ္တသဟဂုတ်စိတ်ကိုကြတော့ကျမတို့ကဘယ်လိုလေးဖြီးပြီးရင်းမလဲပိဋိမရှင်နာတွေတွေ့မှာဟုတ်တဲ့မယ်ဆိုတော့သဒ္ဓဋ္ဌဇံဆိုတာ၄ထည့်ရေးလိုက်သဒ္ဓဋ္ဌဇံသောမနတ္တသဟဂုတ်စေဆက်တယ်ပါဆိုပြီးထည့်တွေ့တယ်။ဒါလည်းပိတိမရှင်သောမနတ္တဆိုလည်းပိတိမရှင်ဥပိ္ခာလည်းမရှင်ဆိုတော့ပိတိမရှင်တဲ့စိတ်တွေပေါင်းရင်တိကေတိကေပေါင်းတော့နှစ်ကေစတိကေပေါင်းတော့သတ္တရဲ့နှစ်ကေပေါင်းတော့55ရဲ့55ရဲ့ပေါင်းထည့်လိုက်80ဒါဆိုရင် CD machine อ่ะดิปนเซซะถั่วตั๋วไปบ่ไลน์ไหนล่ะไม่ได้ป่ะบางเมสิโรซาวแท้มาตั่วนี้ตาไปป่ะพอป่ะล่ะดิฉันเอาจิเลยอ่ะ CD machine เนี่ยใส่ปะดิโตตั่วจิป่ะพูโซจิอ่ะมาทุกข์ตหะโกเซตะบาทุกข์ตหะโกเซตะบาสรุธาสันโตมนันตตหะโกเซสะตะบาอุเบกขาตหะโกเซဘာဖနစဲဘောညီမလားအဲ့ဒါလေးကကျမတို့စာမွေးသမားများပေါ့စာမွေးရေးအထိချင်းတဲ့ပုံကူများဆိုရင်တော့ဉာဏ်ကြည့်ချာပေါ့နော်သို့တော်လည်းဆရာတော်ကြီးတွေကညှာတဲ့အနေနဲ့ဒီလောက်အထိသိမနေပါဘူးအခုကျမတို့အတန်တွင်ဒီစိတ်တသိပိုင်းမြင်စာမွေးစေအောင်ပါနော်အဲ့တိုင်းလည်းမနေပါဘူးနော်နောက်ဓမ္မမိတ်ဆွေတို့နည်းနည်းလေးတွတ်တအောင်တော့ကြည်ထားဒါမှလေကိုကဒီစာအုပ်ကလေးရတယ်ကိုလည်းတင်ပြီးပြီနော်ဒီစာအုပ်လည်းကိုရထားပြီကိုနဲ့နေဆက်လာတဲ့ဟလာပုံကူတယောက်ယောက်ကနေပြီးတော့ဟာကိုအဘိဓမ္မာတင်ထားတယ်ဆိုတာသိလို့လေ။လာပြီးတော့ခလေးတယောက်ယောက်ဖဲပြီးလာနေမယ်။အာပီတိရှင်တဲ့စိတ်တွေပီတိမရှင်တဲ့စိတ်တွေခမီးတို့တော့မတွက်တတ်ပါဘူးဥယေဟလာဘဘရေပြောပြပေးပါဆိုရင်ကိုကအေးစောင်းနေမှာတော့ပါအဲ့တိုင်းပူချကွဲဆိုပြောလို့မရအောင်နော်ကျမတို့ဒါလေးကိုတွက်တတ်အောင်လေနည်းနည်းလေးရှင်းပြတတ်တော့ကောင်းလားမကောင်းလား။ခုညီလို့ရတာပေါ့နော်။တခါလေကြလို့ရှိရင်ကိုတဲ့ငယ်တဲ့ကိုရင်လေးတွေပါလေဆိုရင်လည်းဒီဒီသာမဏေလေးတွေဆိုလည်းဒီဘိဓမာတွေကတင်ရတာလေအဲ့တော့သူတို့ကဒကာကြီးတို့ဘိဓမာတွေပါလေလက်တက်ထားတယ်ဆိုကိုရင်နေအခက်အခဲရှိတယ်ကိုရင်တော့ဒီပီတိရှင်တဲ့စိတ်တွေမရှင်းတဲ့စိတ်တွေမတွက်တတ်ဘူးဒကာကြီးရဲ့ကုညီပေါင်းဆိုကိုတက်တော့ကုညီလို့မရအောင်လားအဲ့တော့တက်အောင်တော့နည်းနည်းလှုပ်ထားလိုက်ပါနော်စောက်ထဲမှာရေးထားတယ်ဘလို့တွက်တယ်ဆိုတာရှင်းတတ်ဖို့ပဲလိုပါတယ်ဒီတိလိုက်နိုင်ပါတယ်နော်ကဲဒါဆိုလို့ရှိရင်ပီတိရှင်တဲ့စိတ်တွေရောမရှင်တဲ့စိတ်တွေလည်းဒီကဲဓမ္မမင်းရှင်များကြီးပကိစေတိတ်ဘယ်နှပါရှိပါလဲပကိစေတိတ်6ပါးဝယ်ဇန်ငါထိုက်တော်စေတိတ်ဘယ်နှပါရှိပါလဲသုံးပါဘာလေးပါလဲရှင်ဝိကျက်ရဲ့ဝိสารရဲ့ပီတိရဲ့ကြည့်ဖြေပေးပါဝိကျက်ရှင်သောစိတ်ပေါင်း50မရှင်တဲ့စိတ်ဝိสารရှင်တဲ့စိတ်မရှင်တဲ့စိတ်ပီတိရှင်တဲ့စိတ်ဒါဟာကိုစိတ်57မရှင်တဲ့စိတ်ပြကြမယ်နော်ဝိတ္တရှင်တဲ့စိတ်ပေါင်း55ရေတွက်ရပြပါဝိပင်းဆဝိညာဉ်တစ်ဆယ်ကျင်းနော်ကာမစိတ်40ကြည့်ဖြေလို့ရတယ်နော်ကြည့်ဖြေနော်ဟိုနှစ်စုကိုကြည့်ဖြေဝိပင်းဆဝိညာဉ်တစ်ဆယ်ကျင်းနော်ကာမစိတ်44ပထမဇန်17ပေါင်း50မရှင်သောစိတ်ဝိပင်းဆဝိညာဉ်တစ်ဆယ်ဒုတိယဇန်စိတ်71ပါတတိယဇန်စိတ်71ပါသရုတ်ဓာဇန်စိတ်71ပါသိစမဇန်စိတ်23ပါဟောင်း66ပါဟိုဇရာလေးဟိုနှစ်စုလေးကြည့်လိုက်နော်ဟန်ဒီဝိสารရှင်သောစိတ်ဝိสารရှင်သောစိတ်ပေါင်း66ရေတွေ့ရပြပါဒွေပင်စဝိညာဉ်30ရှင်သောမရှင်သောစိတ်ပေါင်းငါဝိပင်းစဝိညာဉ်30ပီတိရှင်သောစိတ်ပေါင်းပီတိရှင်သောစိတ်ပေါင်းဘာလို့ပါလဲသောမနက်50လို့ဖြည့်အမှတ်လျှော့တယ်နော်သောမနက်သာသာဟာတုစိတ်50သူ့မှာလေဝိတေသနာလေးတွေပါတယ်ပီတိကြရင်သောမနက်သာသာဟာတုစိတ်ဆိုရင်နာမည်ပါရမယ်ခိနမိတ္တာဆိုရင်ငါလို့ဖြည့်လို့မရသသင်္ခါရိကစိတ်ငါသားလို့ဖြည့်ရမယ်ဒိဋ္ဌိစေတသိက်ရှင်းနာဆိုလေးလို့ဖြည့်လို့မရဘူးဒိဋ္ဌိကတသံတယုတ်စိတ်လေးလို့ဖြည့်မှရတယ်မာနဆိုလည်းလေးလို့ဖြည့်လို့မရဘူးဒိဋ္ဌိကတဝိပယုတ်စိတ်သူထူကြချက်လေးတွေကထည့်ထည့်ဖြည့်ရတယ်ဟုတ်ပြီနော်ပညာရှင်တဲ့စိတ်တွေပြောဆိုလို့ရှိရင်ဟာ40 89တော့ဟုတ်ပါရဲ့ပညာရှင်တာကြရင်စနစ်ဒီလိုသွားဖြေလို့မရအောင်ညာနာတန်တယုတ်စိတ်စနစ်သူ့ရဲ့ထူးခြားချက်ဟုတ်ပြီနော်ဒါကြောင့်ကဲပီတိရှင်တဲ့စိတ်ပေါင်းသောမနတာသဟာဂုံစိတ်50ရေးတွဲ၍ပြပါတစ်ချစ်ပါမေဒမဆန်စိတ်71ပါဒုတိယဇန်စိတ်71ပါအောင်သောမနအခုစိတ်50ပီတိမရှင်တဲ့စိတ်ပေါင်း80ရေတွက်ရပြပါဒုက္ခသဟာကုစိတ်တပါဒုက္ခသဟာကုစိတ်တပါသရုတ်ထဇံသောမနသသဟာကုစိတ်71ပါသောမနသသဟာကုစိတ်2ပါဥပိ္ခာသဟာကုစိတ်50 ပါ80ဒီဒီနိုင်နိုင်ပါလားနိုင်နိုင်နိုင်เนาะကဲဒါဆိုရင်ကျမတို့ကြံနဲ့ပကင်းစေတိတ်သုံးခုကြံပါလေအဲ့ဒါကအဓိမောက္ခရယ်ဝိရိယရယ်စန္ဒဒီစေတသိက်သုံးခုကတော့ဇန်အင်္ဂါမထိုက်တဲ့အတွက်ကြောင့်သူ့ကိုစဉ်းစားတဲ့အခါမှာစိတ်အကျဉ်း89စိတ်အကျဉ်း121ဘောင်ပါပဲကျမတို့စဉ်းစားပါမယ်အဲ့ဒီလိုစဉ်းစားတဲ့နေရာမှာအဓိမောက္ခစေတသိက်ကိုရှင်တဲ့စိတ်တွေစဉ်းစားတိုင်းစဉ်းစားတိုင်းမရှင်တဲ့စိတ်ကိုဖော်ပြကြရပါမယ်။အဓိမောက္ခစေတသိက်မရှင်တဲ့စိတ်တွေကိုပြောပါဆိုရင်ဝိသိကိစ္စတန်တရုတ်စိတ်တပါးရေနောက်တစ်ခါဒွေတဆယ်သတိထားပါရှင်ဒွေတဆယ်ဟာကျန်တဲ့သဗ္ဗစိတ်တကာရဏမှာလွဲရင်ဝိတက်လည်းမရှိဘူးဝိချာလည်းမရှိဘူးအဓိမောက္ခဝိရိယပိဋိစန္ဒကျန်တာလည်းအကုန်မရှိဘူးတတိထားကြည့်ဆွဲချကြည့်သူပါမရှိဘူးဒါကြောင့်အဓိမောက္ခမရှင်တဲ့စိတ်ကိုပြောရင်ဝိသိကိစ္စတန်မြှုပ်စိတ်ကြပါရဲ့ဒွေပင်စဝိညာဉ်တဆေရဲ့ဘာဆက်တပါအဲ့ဒီဆက်တပါဒီမရှင်ပါဘူးမရှင်တဲ့အကြောင်းရင်းကလည်းဓမ္မမေရှင်တို့ဒီအဓိဓမ္မ level မှာအရှင်တဲ့အကြောင်းရင်းပြောစရာမလိုဘူးသို့တော်လေဓမ္မမိတ်ဆွေများသိထားဖို့အဓိမောက္ခဆိုတာအာယုံကိုဆုံးဖြတ်ချက်ချနိုင်တယ်ဟုတ်ဝိသိကိစ္စဆိုတာအာယုံမှာသို့လို့သို့လို့တဏှာဖြစ်နေတော့ဆိုတော့သို့လို့သို့လို့တဏှာဖြစ်နေတဲ့ဝိသိကိစ္စတံပြုတ်စိတ်မှာအဓိမောက္ခမရှိဘူးပဏိတုဆိုတာဒွေပင်စဝိညာဉ်တစ်ဆင်မှလည်းမရှိဘူးဒါဆိုရင်အဓိမောက္ခစိတ်တိတ်ရှင်တဲ့စိတ်တွေပြောပါဆိုရင်ဟဲ့လားဒီစေတသိက်89ပါးလေကခုနပြောတဲ့ဒီစက်တပောင်းနှုတ်လိုက်ရမှာပေါ့စက်တပောင်းနှုတ်လိုက်တော့စက်89ရဲ့စက်တပောင်းနှုတ်လိုက်တော့88 121ထဲကစက်တပောင်းနှုတ်လိုက်တော့110မှာရှင်နေကြည့်ဒါဆိုရင်ကျွန်တော်တို့ဆိုလို့လေးဆိုလိုက်ရင်အဓိမောက္ခစေတသိက်သည်ဝိသိကိစ္စတမျိုးစိတ်ချပါဒွေပင်စဝိညာဉ်တစ်ဆယ်ကျင်တော့ဘောင်းဆက်တပါကျင်တော့အဲ့တော့အဓိမောက္ခစေတသိက်ရှင်တဲ့စိတ်ကိုကြက်တဲ့အခါကျရင်ကျွန်တော်တို့ကငဏ်စိတ်ခံလေးပဲမှတ်မိဖို့လိုတယ်88 130သူ့ကိုကြက်တဲ့အခါမှာဒီ88တွေအကုန်ဖော်စရာမလိုဘူးသူ့ကြတော့မရှင်တဲ့ဟောဒီစိတ်ဆက်တပါအလွတ်မမြင်ပြီးပြီအဓိမောက္ခစေတိတ်မရှင်သောစိတ်ဆိုရင်တရင်တို့ထမင်းလေသိရမယ်ဝိသိကိစ္စတမျိုးစိတ်တပါးရဲ့ဒွေပင်စဝိညာဉ်37ဒီထဲထုတ်လိုက်ရင်89ရက်17နှုတ် 88 ကျမ်းနဲ့128ထဲက17နှုတ် 110 ကျမ်းနဲ့ဒါလေးသူ့ကြည့်ရမှာဒီတပိုင်းနဲ့ဆိုတယ်ဟုတ်ပြီနော်ကဲဝိရိယစေတိတ်မရှိဝိရိယစေတသိက်ရှင်တဲ့စိတ်ကိုပြောလို့ရှိရင်သူ့ရဲ့တဘာဝက83ရက်100နဲ့5ရေဟုတ်ပြီနော်ဒီ87 105 93 105ဆိုတာကိုကျမတို့ကအလွတ်ချက်ဆရာမလို့မရှင်းတာဒီ16ပါရှိတယ်ဝိရိယစေတသိက်မရှင်းတဲ့စိတ်တွေကိုကျမတို့ကြည့်ရင်ဘသူပါမှာပဲလဲဆိုကျမကပြောပြီးပြီဒွေပင်စဝိညာဉ်တစ်ဆယ်ဆိုတာအငဲပြန်ပါလိမ့်မယ်အဲ့တော့ဒွေပင်စဝိညာဉ်တစ်ဆယ်သူမရှင်းတာကိုကြည့်ရင်ဒွေပင်စဝိညာဉ်တစ်ဆယ်ပါမယ်ဒါအပြင်သံပရိဆိုင်ဒွေပါမယ်သန္တိရဏစိတ်သုံးပါးပါမယ်ပိစဒွာရာဝိဇံစိတ်တပါးပါမယ်ပေါင်းလိုက်ရင်16ပါးကျင်းပါမယ်ဒါလေးကြည့်ရုံနဲ့ဒါဆိုရင်အာဟိစိတ်18ပါးလေးကဒီ16ပါးကြီးမပါဘူးပေါ့ဟုတ်လားအာဟိစိတ်18ပါးမရှိဘူးလားအာဇိစရှိပါလေဒွေတဆယ်ရဲ့တံပရိဆိုင်တွေးရဲ့တန်တိရဏ3ရဲ့ကိုကြည့်အာကုတလဝိဘက်ခွန်ရဲ့အာဟိကုတလဝိဘက်10ပေါင်းထားတာမဟုတ်ဘူးလားအာကုတလဝိဘက်ခွန်အာဟိကုတလဝိဘက်10ပေါင်းလိုက်15မဟုတ်ဘူးလားဒီမှာ15လေမြင်နေနော်ဒွေတဆယ်ရောမြင်နေနော်အပေါ်မှာစကုအာကုတလဝိဘက်စကုဝိညာဉ်တည်းအာဟိကုတလဝိဘက်စကုဝိညာဉ်ဆက်တွေးလေဟုတ်ပြီနော်သောရိကာရေဇီတွေကာတွေးပြီးတော့တံပရိဆိုင်တွေတန်တီရဏကိုကြည့်အာကုတလဝိဘက်ထဲမှာဥတီတိအာဟိကုတလဝိဘက်ထဲမှာသောတိတိခဲဥတီတိခဲဆိုတော့တန်တီရဏသုံးဒါဆိုရင်ဒွေပင်စဝိညာဉ်တစ်ဆယ်တံပရိဆိုင်တွေတန်တီရဏသုံးဆိုရရအာကုတလဝိဘက်ခွန်ရောအာဟိကုတလဝိဘက်ရှစ်ပေါ်ကုန်သွားပြီအာဟိကရိယာသုံးထဲကပင်စတော်တာဝဇန်သူမရှင်းဘူးဟုတ်ကဲ့လားဒါဆိုရင်သူရှင်းတာကမနောတော်တာဝဇန်နဲ့ဟေတိတုတ်ဘတ်တော်ရှင်းမှာပေါ့ ဟာဓမ္မမိတ်ဆွေတို့မြင်တယ်ဒါဆိုရင်ဝရိယစိတ်တိတ်မရှင်နာကိုပြောပါဆိုရင်16ပါဒါဆိုရင်ရှင်နာဆိုတော့83 89တဲ့ကဒီ16ပါကိုနှမ်းနှုတ်လိုက်121တဲ့က16ပါကိုနှမ်းနှုတ်လိုက်တော့ဘယ်လောက်ကျန်လဲ83105ဒါကိုပဲကျမတို့စာမွန်မေးခွန်းနေကြတော့အဓိမောက္ခစိတ်တိတ်မရှင်နာကခုနအတွက်ပြီးပြီဘယ်နှပါလဲ17ပါရှင်နာကခုနကတွေ့ထည့်ပြီးပြီ83 88 130ဟုတ်လားသူရှင်းလာကြတော့88 130ဒါကိုပဲကျမတို့စာမွေးမိကွန်းနေနဲ့တွေ့ကြတဲ့အခါကြတော့အဓိမောက္ခဆိုဆုံးဖြတ်တာဆုံးဖြတ်ချက်မချနိုင်ရာအခါများကိုဖော်ပြပါဆိုဥကြောင့်ကြောင့်ဖြစ်သွားတဲ့တယ်ဆုံးဖြတ်ချက်မချနိုင်ရာအခါများကိုပြောပါဆိုရင်ဒါလေ17ပါပဲနော်ကျမတို့ဆုံးဖြတ်ချက်ချလို့မရတဲ့အခါကဝိသိကိစ္စသံယုစိတ်တစ်ပါးရဲ့ဒွေပင်စဝဉ္ဇဉ်17ပါးအခါဆုံးဖြတ်ချက်ချနိုင်ရအခါကိုပြောပါဆိုရင်88 130မိကုန်းလေးပဲလှအောင်လုပ်လိုက်တာဒါဆိုရင်ဝိရိယဆိုကြိုးစားအထုတ်တာကြိုးစားအထုတ်မှုဝိရိယမဖြစ်နိုင်ရအခါများကိုပေါ်ပြပါဆိုရင်ကျမတို့ကပြင်းတဲ့အခါပေါ်လို့တော့ဖြေမပြင်းအောင်ပေါ့နော်ကျိုးစားထုတ်မှုဝီရိယမဖြစ်နိုင်ရအခါများသည့်16ပါးဘာတွေလဲလို့ပြောရင်ဒွေပြင်စဝိညာဉ်30သံပရိဆိုင်တွေသံဒီရဏ3ပြင်စတော်တော်ဝိဇံဘောင်း16ပါးသောစိတ်တွေအဲ့လိုလေးတည်ရမယ်ဒီလိုဆိုကျမတို့ကအတန်းလည်းမမှန်လည်းမတက်ထားဘူးစားလည်းမမှန်မတက်ထားဘူးတော့မိကွန်းတဘောကလည်းလာတယ်မဖြစ်မိကွန်းကလည်းလာတယ်မိကွန်းကျတော့ဝင်းဖြေတယ်အဲ့ဟိုမှာမိကွန်းမှလာတာပေါ့နော်ဝီရိယမဖြစ်နိုင်ရအခါဆိုဒီတော့အခါအိမ်ငိုင်နေတော့အခါအဲဒါလျှောက်ဖြေရောမင်းဟောင်းတော့နာမည်စင်ပြန်သုံးရက်ချင်းမချနိုင်ရအခါဆိုရင်လေကျွန်တော်ဒါတော့နည်းနည်းနှီးဆက်လို့ရတာပေါ့နော်တွေးတော့ယုံမားနေတယ်တန်လျောက်ဝင်နေတယ်ဝိသိကိစ္စတန်ပြုတ်ဒီတခုပဲကိုဖြေတတ်တယ်ဖြေတဆယ်ပြုတ်ချင်ရင်ခဲ့မယ်အဲ့ဒီဓာကတန်ဃာရောရှင်သူမြတ်များမေးခွန်းထုတ်ရင်အဲ့ဒီလိုလေးလှလာလေးထုတ်တတ်တယ်ဟုတ်ပြီနော်ဒါဆိုရင်ကျိုးစားထုတ်မှုဝီရိယဖြစ်နိုင်ရအခါများကိုပြောပါဆိုရင်ဒီ16ပါးကျင့်တော့83တရားနဲ့5ပါးတော့စိတ်မိကုန်လေးနဲ့အဲ့ဒီပုံစံမျိုးလေးတော့ဒီမှာမင်းမယ်ဆိုစိတ်ကူးထားပါတယ်နော်တော်မင်းစီများသိချာကျင့်တာကဲစန္ဒအဲ့လိုပြောရင်ကိုမှန်ရောဒီမှာမင်းစီကဲစန္ဒစန္ဒစန္ဒဆိုတဲ့နေရာမှာပြုလုပ်လို့ရလို့ဒီသဘောစန္ဒရှိရအခါလေးပေါ့နော်အဲ့ဒီစန္ဒကြည့်ရအခါကိုပြောပါဆိုရင်အဲ့ဒီဆန္ဒကြည့်ရအခါက69 101ဒါဆန္ဒကြည့်ရအခါဆန္ဒစိတ်တိတ်ဖြည့်ရှင်တဲ့စိတ်ပေါ့စာလို့ပြောရင်အဲ့ဒီဆန္ဒမဖြစ်နိုင်တဲ့အခါဆိုတာဘယ်လိုအခါမျိုးလဲလို့ပြောလို့ရှိရင်မောဟမှုစိတ်ကနှစ်ပါးတွင်ဝေးနေတဲ့မောဟမှုမှာဘာမှလှုပ်ရှင်စိတ်ကံကျင်စိတ်မရှိဘူးဆိုတာဆန္ဒမဖြစ်တာပေါ့အဲ့တော့တန်တရားတွေဝင်းနေစဉ်းစားနေကြခမင်းလက်ထမစားနေသွေးတော်နေအဲ့ချိန်မှာဆန္ဒမဖြစ်ဘူးအဲ့တော့နီးတူစွာပဲကျမတို့ဥဒိစ္စပြန်လွင်နေတဲ့အချိန်မျိုးလဲမောမှုဖြစ်တဲ့အချိန်မှာဆန္ဒမရှိဘူးဒါကြောင့်မောမှုစိတ်နှစ်ပါးရေအာဟိစိတ်18ပါးလုံးဟာ20ပါးလုံးဒီဘယ်ဆန္ဒမှမဖြစ်ရအခါပဲဟုတ်ပြီနော်ဒါကြောင့်ဆန္ဒမဖြစ်ရအခါလေးပြောပါဆိုရင်မောမှုကြွေးရဲ့အာဟိစိတ်18ပါး20ပါးကျင်လိုက်လို့ရှင်ဆန္ဒဖြစ်ရအခါသည်69 103ဒီထိလိုက်နိုင်လားရှင်ဒီပေါ့ဟုတ်ပြီနော်ဒါဆိုရင်အညာတမန်စေတိတ်73မှာလုံးပြီးတော့ပါပြီကဲဓမ္မမင်းရှင်များတရားကြည့်ပြီးတော့ပဲဖြေပေးပါနော်ကျွန်တော်မိကုန်းလေးပြန်မေးပါမယ်တဗ္ဗစိတ်တတာတာရဏစေတိတ်9ပါးရှင်သောစိတ်မှာစေကြီး89စေကြီး120ပါးဝိတ္တရှင်သောစိတ်55ဝိသရစေတသိက်ရှင်သောစိတ်66အဲ့ဒါကြော်လိုက်မယ်နော်ပီတိစေတသိက်ရှင်သောစိတ်သောမနတသဟဂုစိတ်50ပါးအဲ့ဒါကဇိုင်းငါထိုက်တဲ့စေတသိက်တုံးမှုပြီးသွားပြီဇိုင်းငါမထိုက်တဲ့စေတသိက်တွေနဲ့မင်းမင်းအဓိမောက္ခစေတသိက်ရှင်သောစိတ်88 130ဟုတ်ပြီနော်ဝိရိယစေတိတ်ရှင်သောစိတ်စန္ဒစေတိတ်ရှင်သောစိတ်69ပါပဲပေါ့เนาะတော့ဓမ္မမင်းရှင်ညာအဲ့ဒါလေးကိုကြည့်အောင်ပြန်ပြီးတော့ဖြေခဲ့ပြီးเนาะကဲကျွန်တော်တို့အောက်တစ်ဖြတ်ဆင်းမယ်အောက်တစ်ဖြတ်ဆင်းမယ်ကြည့်ပြန်ဖြေကြလို့မရတော့ဘူးเนาะမောစုစေတိတ်4ပါးရှင်သောစိတ်အာဟုသူစိတ်12ပါးဟုတ်ဇယားကိုကြည့်เนาะဓမ္မမင်းရှင်ညာမှတ်စုမကြည့်နဲ့တော့ say they leave us in all say. Agudo says that never, who they are, you know, Rami Sina, Masumi Ginero. They are, you know, Moto say they leave us in all say. Agudo says that never, Loba say that they shin all say.โอ้มูเซ่สิบาเจดีเซ่ได้ชินอเซ่เจดีกระดาษตันบิโอเซ่เลบามานาเซ่ได้ชินอเซ่เจดีกระดาษวิบิโอเซ่เลบาทศเซ่ได้เลบาชินอเซ่รอดมูเซ่เนปาทีน่าเมดาเซ่ได้เนปาชินอเซ่ตาบินคาริกาเซ่งาบาวิซิเกซาเซ่ได้ชินอเซ่วิซิเกซาตันบิโอเซ่สิบาดีที่ไรไหนเนาะနောက်တစ်ခုကျမတို့အောက်ဆင်းပါမယ်သောဗနာသာဒရဏစေတ16ပါးရှင်တော်စေသောဗနာစိတ်အခြင်း59စိတ်အကျဲ62ပါးဝိတ္တိစေတ3ပါးရှင်တော်စေ16 48ဟုတ်တယ်လားဝိတ္တိစေတ3ပါးရှင်တော်စိတ်ပေါင်း16 48အပမညာစေတ2ပါးရှင်တော်စေ28ပညာစေတ1ရှင်တော်စေ49အဲ့ဒါလည်းတိချာချက်ထားပါအဲ့ဒီစေတသိက်ပေါင်း52ပါးလည်းအခုကျမတို့အသေးစိတ်ရှင်းပြီးသွားပြီအဲ့ဒီစေတသိက်52ပါးရဲ့ရှင်ရာစိတ်တွေလည်းကျမတို့အခုပြောပြီးသွားပြီအဲ့ဒီထဲမှာမှအဲ့ဒီစေတသိက်တို့သည်တဲ့မိမိတို့ရှင်ရာစိတ်တွေနဲ့ရှင်ရတယ်ဆိုပေမဲ့အဲ့ဒီစေတသိက်တွေကအချို့စေတသိက်တို့သည်မိမိရှင်ရာစိတ်တို့နဲ့အမြဲမရှင်ပါဘူးတဲ့မိမိရှင်ရာစိတ်နဲ့အမြဲမရှင်တဲ့စေတသိက်တွေကိုအနိယတာယောဂီစေတသိက်လို့ခေါ်ပါတယ်ဟုတ်ပြီနော်ဒါဆိုရင်ကျမတို့မိမိရှင်ရာစိတ်တွေနဲ့အမြဲမရှင်တဲ့စေတသိက်ကိုအနိယတာနိယတာဆိုတဲ့စကားလုံးကြားဖို့ပါတယ်ထင်ပါတယ်ကြားဖို့ပါလားနိယတာဆိုဘယ်မှကြားဖို့လဲ Yes အနိမေသာဒိဋ္ဌိနိယတာမေသာဒိဋ္ဌိဟုတ်ပါလဲမြဲတော်မှားတဲ့အယူဆနောက်တစ်ခုနိယတာလေနိယတာမေသာဒိဋ္ဌိကနည်းနည်းဝေးသေးပါလေနော်နိတဲ့ကျမတို့နိယတာဆိုတဲ့စကားလုံးကြားဘူးသေးလားမသိဘူးရှင်ကျန်ဟုတ်တယ်လေကျမဟုတ်ပြီလေနိယတာနဲ့အနိယတာဟုတ်ပြီနိယတာယောဂီလည်းမှန်ပါလေဒါကူမှသိတာကျမတို့ဒီဘီးဒီမှာမသိခင်တည်းကနိယတာဆိုတဲ့စကားလုံးကြီးများကြားဘူးထားလားလို့ကြဘူးဟောကိုကြမမေးချင်တယ်ကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားနဲ့ဆက်ပြီးတော့နိယတာဆိုတဲ့စကားလုံးမကြဘူးလားရှင်နိယတာဗျာဒိတ်ဟုတ်တယ်အဲ့ဒါလို့ကျင်တာနိယတာဗျာဒိတ်ဟုတ်တယ်လားနိယတာဗျာဒိတ်ဆိုတာပါလေဟောအခုဒါနဲ့ရောချတာမမြဲဘယ်လိုမြဲတာလဲဟာဟုတ်ပြီကျမတို့ကျေးဇူးတော်ရှင်မြတ်စွာဘုရားအလောင်းတော်ကလေနော်ကျမတို့အခုဒီနေ့အချိန်ကြီးပေါ့ဂေါတမမြတ်စွာဘုရားကြီးတွေ့တော်မူပြီးတော့မြတ်စွာဘုရားကြီးနှစ်ကြိမ်နဲ့ရှစ်ဆူရှိသွားပြီဟုတ်လားဟုတ်ပြီနော်နှစ်ကြိမ်နဲ့ရှစ်ဆူမှာပထမဆုံးတွေ့ခဲ့တဲ့မြတ်စွာဘုရားတဏင်္ဂရာမြတ်စွာဘုရားသရဏင်္ဂရာမြတ်စွာဘုရားမေတင်္ဂရာမြတ်စွာဘုရားဒီပင်္ဂရာမြတ်စွာဘုရားရေလို့ခရားလေးစုတွဲတဲ့ကဘာရှိတယ်အဲ့ဒါကိုသာရမန္တကဘာလို့တုံးတယ်အဲ့ဒီဘုရားလေးစုတွင်တဲ့ကဘာမှာကျမတို့ရဲ့ကျေးဇူးတော်ရှင်ဂေါရမမြတ်စွာဘုရားအလောင်းတော်ဖျားစုကိုစပြီးတော့ပန်ဆင်တဲ့ယုံနေမှာဖျားစုနဲ့ပတ်သက်ပြီးတော့နိယတဗျာဒိတ်ပန်ရရှိခဲ့တဲ့ဖျားကဂိပင်္ဂရာမြတ်စွာဘုရားဟုတ်လားတဏင်္ဂရာမြတ်စွာဘုရားသရဏင်္ဂရာမြတ်စွာဘုရားမေတ္တင်္ဂရာမြတ်စွာဘုရားအချိန်ဆုံးကကျမတို့ရဲ့ကျေးဇူးတော်ရှင်ဂေါရမမြတ်စွာဘုရားအလောင်းတော်ဒီဖျားစုတော့ပန်တော်လေနိယတဗျာဒိတ်ပန်ကိုမရသေးဘူးဒီပင်ရာမြတ်စွာဘုရားပွင့်ထွန်းတဲ့အချိန်မှာကျမတို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားသည်ယောက်ျားစင်စစ်လည်းဖြစ်တယ်။မျိုးကောင်းသားဒီမကပဲနဲ့ယတိဘဝကိုလည်းရောက်ရှိနေတယ်၊သူမိသားစုယတိဘဝကိုလည်းရောက်တယ်။ဒီဖျားစုကိုအင်မတန်လိုလားနေတဲ့စန္ဒလည်းပြင်းထန်သောစန္ဒလည်းရှိတယ်။ဒီဖျားစုကိုရမယ်သာဆိုလို့ရှိရင်ဘလို့ပဲဖြစ်ဖြစ်အသက်ကိုယ်တော်မငှက်ွက်တဲ့လူဒန်းမှုမျိုးလည်းရှိတယ်။သူ့ရဲ့ခန္ဓာကိုယ်တရားတွင်ခင်ပြီးတော့လှူလားမလှူလားအဲ့ဒီလိုအချက်အင်္ဂါတွေနဲ့ပြည့်တဲ့အတွက်ကြောင့်ဒီပင်္ဂရာမြတ်စွာဘုရားကသူ့မိသားရှင်သိကျမတို့ရဲ့ကျေးဇူးတော်ရှင်ဂေါရမမြတ်စွာဘုရားကိုဒီကနေပြီးတော့လေးစင်ချင်းကဘာတသိန်းအကြံမှာဂေါရမမိတော်ဘွဲ့တော်နဲ့ဖျားစင်စစ်အကံဖြစ်လိုက်ပါမယ်လို့နိယတဆိုမြဲခိုင်သောဗျာဒိတ်စွာအမိန့်စကားကိုချွေတော်မူတယ်အဲ့ဒီချိန်ကစပြီးတော့ဖျားစုပန်နေဆိုတဲ့နေရာမှာဒီဖျားစုဒီခိုင်မြဲလို့ဆိုတဲ့နေရာမှာဒီကိုစားကကိုကာယကံနဲ့ရောနှုတ်နဲ့ရောစိတ်နဲ့ရောကိုနှုတ်စိတ်သုံးခုလုံးနဲ့ဘုရားစုပန်တာ ပေါ်တော့စိန်ဆုံးမှုလုံးနဲ့ဖះစုကိုပန်တဲ့ဘဝမှာလေအဲ့ဒီလိုအင်္ဂါတွေနဲ့တည်းဆိုမှနိယတာပြတိစာရတာအဲ့ဒီတော့ဒီနိယတာပြတိမရခင်အခြားအခြားရှိရှိဘဝတွေတုန်းကစိတ်ထဲမှာပဲဖះစုပန်မယ်ဆိုတဲ့စိတ်ဖြစ်နေတာလေအကြာကြီးတင်ချေတွေနဲ့အကြာကြီးဖြစ်ရတယ်ဆိုနေသူစာနှုတ်ကနေထုတ်ပြီးတော့ဖះစုပန်မယ်ဆိုတဲ့စိတ်ကလေးဖြစ်နေတာလေအကြာကြီးဖြစ်ရတယ်ကိုရောနှုတ်ရောစိတ်ရောဖြစ်ရတာကြတော့အဲ့ဒီလို၄တင်ချေနဲ့ကဘာတသိန်း၈တင်ချေ၁၆တင်ချေသွားကြရမှာအဲ့ဒီတော့ကျမတို့ဒီပင်ကရာမြတ်စွာဘုရားဖြန့်တော်ဘာကနေစပြီးတော့ပြွင့်တော်မူသမျှသောဖះရည်ဆိုတော့ဂေါတမမြတ်စွာဘုရားမတိုင်ခင်အဖြစ်သောကတ္တဗမြတ်စွာဘုရားသည်နှစ်ချိန်နဲ့၄ဆူရှိသွားပြီနှစ်ချိန်၄ဆူသောဖះရည်ခံကနေကျွန်တော်တို့ကျေးဇူးတော်ရှင်မြတ်စွာဘုရားသည်ဒီရတာပြတဲ့ကိုရရှိခဲ့တယ်အချို့ဘဝမှာယတိဘဝနဲ့နိယတာပြတဲ့ရတယ်တချို့ဘဝတွေကြလို့ရှင်အဲ့ဒါချင်းသိမင်းဘဝအဲ့ဒီလိုမျိုးတွေလည်းရတာခိုင်သွားပြီဘူးဒါကြောင့်နှစ်ချိန်နဲ့၄ဆူသောဖះရည်ခံကနိယတာဆိုနိယတာဆိုမြဲခိုင်သောဗျာဒိသစကားအခုလေမိမိရှင်သောစိတ်တွေနဲ့အမြဲရှင်နေဆိုတော့ရှင်အောင်အားထုတ်တဲ့အတွက်ကြောင့်ဒါကိုယောဂီလို့သုံးတာယောဂီဆိုရင်အဖြူညိုဝစ်သွားတာကိုပြောတာမဟုတ်ယောဂီဆိုတာကျိုးစားအားထုတ်တဲ့သဘာဝကိုယောဂီကျိုးစားအားထုတ်တဲ့အကျင့်ကိုယောဂစားဖို့မှာပါအဲ့ဒီကျိုးစားအားထုတ်တဲ့လူလို့ပြောလိုက်တော့ယောဂီဒါကြောင့်ခုဒီနေရာမှာယောဂီဆိုတော့ဒီစေတသိက်တွေကအဖြူညိုဝစ်ပြီးကျိုးစားအားထုတ်မှာကိုပြောတာမဟုတ်ဘူးမိမိရှင်နဲ့စေတသိက်ရဲ့ပရမတ်ကစေတသိက်ရှေ့ဆိုရင်သူ့ရဲ့အလုတ်ကစိတ်နဲ့ပဲသူကဘာလုပ်ရမှာလဲရှင်ရမှာစေတသိက်ဆိုရုပ်နဲ့ရှင်လားမရှိဘူးဒါကြောင့်ပြီးခဲ့တဲ့ဘက်ကဓမ္မမေဆိုတဲ့ရက်ထက်လာကျွန်တော်တို့ကာယပတ္တိစိတ်ဓာတ်ပတ္တိတို့ကကျွန်တော်တို့ပြောခဲ့ဘူးတယ်ဟုတ်တယ်လားစိတ်ချမ်းအေးလာကြတော့စိတ်ဓာတ်ပတ္တိကာယပတ္တိဆိုတာဘာလဲဆိုရုပ်တယ်စိတ်နဲ့ရှင်တာဘာလဲဆိုရုပ်တယ်ဓမ္မမေဆိုဖြေတာမှတ်မိတယ်နော်စိတ်နဲ့ရှင်တာစေတသိက်စေတသိက်ရဲ့ပရမတ်ကစိတ်နဲ့သူကရှင်ရမှာသူ့အလုပ်ပဲဒါကြောင့်မိမိစေတသိက်တို့ဒီစိတ်ကိုရှင်တဲ့နေရာမှာတဲ့မိမိရှင်တဲ့စိတ်တွေနဲ့အမြဲတမ်းရှင်နေရှင်တာဒီယောဂီအမြဲမိမိရှင်တဲ့စိတ်နဲ့အမြဲရှင်အဲ့ဒါကိုနိယတလို့သုံးလိုက်တယ်ဟုတ်ပြီနော်မိမိရှင်တဲ့စိတ်တွေနဲ့အမြဲမရှင်ဘူးဆိုရင်တော့အနိယတလို့ကျွန်တော်တို့သုံးလိုက်တယ်ဒါလေးကိုသိခဲ့ဖို့ဒါဆိုရင်တဲ့စေတသိက်ပေါင်း90နဲ့နှစ်ပါးရှိတဲ့အချိန်မှာအခုစေတသိက်အတီးသီးရှင်ရာစိတ်တွေကိုပြောခဲ့ပြီးဖြစ်ပါလေအဲ့ဒီစေတသိက်တွေတဲကမိမိရှင်ရာစိတ်တို့နဲ့အမြဲမရှင်နဲ့အနိယတယောဂီစေတသိက်တွေ7ပါးရှိပါလေအဲ့ဒီအာနိယတယောဂီစေတသိက်7ပါးကိုရှာလိုက်တဲ့အခါမှာအညာသမန်းစေတသိက်73ပါးထဲမှာအာနိယတယောဂီစေတသိက်တစ်ပါးမှမပါပါဘူးတဲ့ဒါဆိုရင်ကြောင်းပြန်ပြောရင်အညာသမန်းစေတသိက်73ပါးလုံးဒီဘာယောဂီဖြစ်သွားလဲနိယတယောဂီဖြစ်တဲ့အတွက်ကြောင့်မိမိရှင်ရာစိတ်တွေနဲ့ဒီအညာသမန်း73ပါးဒီအမြဲရှင်နေမယ်သဗ္ဗစိတ်တာတာရဏစေတသိက်9ပါးလို့ပြောရင်69 121အမြဲရှင်တော့နိယတဝိတ95ဝိသရ66အဒီမောင်က88ပီတိ51သောမနတသာဟာကုသဝိရိယ83စန္ဒ69မိမိရှင်ရာစိတ်တို့နဲ့အမြဲရှင်တဲ့အတွက်ကြောင့်ပညာ73နဲ့နိယတယောဂီဖြစ်သွားပြီဟုတ်ပြီနော်ကဲဒါဆိုရင်ပညာ73နဲ့မှနိယတယောဂီမပါဘူးကဲဒါဆိုရင်အာဟုတုစေတိတ်14ပါအာဟုတုစေတိတ်14ပါးကိုလည်းအုပ်စုဖွဲ့ထလိုက်တော့မောစတုက4လောဘဒိဋ္ဌိမာနပြီးရင်သောစတုက4ပြီးရင်ချက်ခွဲလိုက်မယ်ထိနာမေဒပြီးရင်ဝိသိကိစ္စဒါဆိုရင်အာဟုတုစေတိတ်14ပါးဒီအုပ်စုဟုတ်လားမလို့ဟုတ်ပြီနော်ကဲအဲ့ဒီမှာမောစုစေတိတ်4ပါးရှင်တဲ့စိတ်ကိုပြောပါဆိုရင်အာဟုတုစေတိတ်12ပါးမောစုစေတိတ်4ပါးဒီအာဟုတုစေတိတ်12ပါးနဲ့ရှင်နေမိမိရှင်ရာအာဟုတုစေတိတ်12ပါးနဲ့အမြဲတမ်းရှင်နေအတွက်ကြောင့်သူဒီလဲပါပဲလေနိယတယောဂီပဲနိယတယောဂီဖြစ်နေတဲ့ကြောင့်အနိယတလည်းမပါဟုတ်ပြီနော်ဒါဆိုရင်ကျမတို့ကနိယတယောဂီကိုလည်းကျမတို့တစ်ခါတည်းပဲယူလိုက်မယ်နိယတဆိုတာမိမိရှင်တဲ့စိတ်နဲ့အမြဲရှင်တဲ့စေတသိက်တွေကိုယူရင်အခုအညာ73ညသွားပြီအခုဒီဘက်ထဲကမောစတုတ်4ပါးရသွားပြီဟုတ်ပြီနော်ကဲနောက်တစ်ခုဆက်စဉ်းစားမယ်လောဘလောဘစေတသိက်ရှင်တဲ့စိတ်ကိုပြောကြည့်ပါလောဘစေတသိက်ဒီ လောဘမှုစိတ်၈ပါးနဲ့ရှင်နေမိမိရှင်နဲ့လောဘမှုစိတ်၈ပါးဖြစ်တိုင်းဖြစ်တိုင်းလောဘအငြင်းပါမလားမပါဘူးပါမှာပဲဆိုတော့လောဘသည်မိမိရှင်နဲ့စိတ်နဲ့အငြင်းရှင်နဲ့အတွက်ကြောင့် तू ကဘာနာမည်ရမှာလဲနိယတာလဲဆိုတော့အနိယတာလဲ तू မပါပြန်ဘူးဆိုတော့နိယတာယောဂီထဲမှာလောဘပါသွားပြန်တယ်ဟုတ်ပြီနော်ကျေးနောက်တစ်ခုဒိဋ္ဌိဒိဋ္ဌိစေတသိက်ရှင်သောစိတ်ကိုပြောတာဆိုရင်ဒိဋ္ဌိစေတသိက်သည်လောဘမှုစိတ်၈ပါးပဲကဒိဋ္ဌိကတာတန်တယုတ်စိတ်၄ပါးနဲ့ရှင်းပါလေ။မှားရင်းနဲ့အယူအဆတွေနဲ့ရှင်းတဲ့ဒိဋ္ဌိကတာတန်တယုတ်စိတ်မှာဒိဋ္ဌိကအမြဲရှင်းပါပေါ့။ဒါဆိုရင်မိမိရှင်တဲ့ဒိဋ္ဌိကတာတန်တယုတ်စိတ်၄ပါးနဲ့ဒိဋ္ဌိကအမြဲရှင်းပါတယ်ဆိုတော့သူလည်းဘယ်ယောဂီပဲလဲ။နိယတယောဂီပဲဖြစ်ပြန်ပြီ။ဒါဆိုရင်ဒါသည်ဒိဋ္ဌိဟုတ်ပြီနော်လာပြီမာနမာနစေတသိက်ရှင်သောစိတ်ကိုစဉ်းစားရင်မာနစေတသိက်သည်လောဘမှုစိတ်၈ပါးရဲ့ကဒိဋ္ဌိကတာဝိသယုတ်စိတ်၄ပါးနဲ့ရှင်နေအဲ့ဒီမှာထူးခြားကြလားမာနပြီတဲ့ဒိဋ္ဌိကတာဝိသယုတ်စိတ်၄ပါးနဲ့ရှင်နေနေရမှာမိမိရှင်တဲ့ဒိဋ္ဌိကတာဝိသယုတ်စိတ်၄ပါးနဲ့အမြဲနဲ့ရှင်တဲ့အတွက်ကြောင့်သူဒီဘာနာမည်ရလဲဆိုရင်အာနိယတာအာနိယတာယောဂီ7ပါးမှာအခုမှနံပါတ်1စပြီဟုတ်ပြီနော်အဲ့တော့ကျွန်တော်တို့ကဒီကနေပြီးတော့အတိတ်တွေဝင်ရတော့မာနစိတ်တိတ်ရှင်သောစိတ်ကိုပြောပါဆိုရင်လောဘမှုဒိဋ္ဌိကတ္တဝိသယုတ်စိတ်၄ပါးလူချင်းတက်နေမှုကိုအရင်ခံပြီးတော့လောဘဖြစ်ကြတယ်ဖြစ်ကြတဲ့နေရာမှာဒီအလုပ်ဒီမကောင်းတဲ့အလုပ်အပြစ်ရှိတဲ့သဘောစာဒီပုဂ္ဂိုလ်ကတိချတဲ့အတွက်ကြောင့်သူ့ရဲ့အယူအဆဒီဒိဋ္ဌိနဲ့ရှင်လားမရှင်ဘူးလားမရှိဘူးပေါ့အဲ့ဒါအစားစားတဲ့နေရာအဝတ်ဝတ်တဲ့နေရာပြင်ပြာလေးနဲ့ဆက်လာအသုံးဆောင်လေးသုံးဆွဲတဲ့နေရာချွေရံသိမ့်လေးလေးနဲ့ပြည့်စုံနေတဲ့အခါမှာဒီပေါ်ရင်းမှာပါရနေတယ်ဆိုတော့လောဘဖြစ်နေတယ်လောဘမှုစိတ်ကြီးဖြစ်နေတယ်အဲ့ဒီအချိန်မှာငါကားကောင်းကောင်းကြီးစီးနေရတာပဲငါတိုက်ကြီးချန်ကြီးနဲ့နေရတာငါနဲ့ပေါင်းသိနေတဲ့အပေါင်းလေးနေရတကယ်ကိုဂရင်းနေပြီငါကိုင်နေတဲ့ဟန်ဆုံးကဘလို့ဖြစ်တာစသဖြင့်ဒီလိုပေါ်မှာပါရတဲ့သဘောလေးရှိနေတယ်ပါရတဲ့သဘောလေးပေါ်ရင်ဘာမှဖြစ်တယ်ဆိုတော့ဒါလောဘမှုစိတ်တယ်သို့တော်လည်းအဲ့ဒါဒီအပြည့်ရှိတယ်လို့သူသိတယ်ပြီးရင်သိညာတော့လေဒီလောဘကိုမသိနိုင်ဘူးအဲ့ဒီအချိန်မှဖြစ်တဲ့လောဘမှုစိတ်ဒီဒိဋ္ဌိကတဝိပယုစိတ်အဲ့တော့ဒိဋ္ဌိကတဝိပယုစိတ်၄ပါးဖြစ်တိုင်းဖြစ်တိုင်းမာနဖြစ်သလားဆိုတော့မဖြစ်ပါဘူးတချို့ကားကောင်းကောင်းကြီးစီးနေရတယ်အတုံးဆောင်ကောင်းနေတယ်တကယ်ကိုတတိယကြွယ်ကြီးလည်းဖြစ်ပါလေရာထူးတွေလည်းရှိတော်လေပညာတွေလည်းတက်တော်လေဒီပုံကိုယ်တွေကဒီစည်းစိမ်ဒီပညာဒီဥစ္စာတွေဒီအတိုင်းဝိုင်းနေနဲ့တတ်တယ်စာရတဲ့သဘောသာရှိပေမဲ့ထောင်လွှားတဲ့သဘောမဖြစ်မာနမရှိဘူးဟုတ်ပြီနော်ကိုယ့်အကူမှန်နေမှလှည့်ကြည့်နေတယ်မင်းနဲ့မှကြည့်နေတော့ကိုယ့်ရဲ့ရုပ်အစင်းတွေကအင်တန်လာတယ်ဆိုပါဆိုရင်အလှတွေပြင်းနေတယ်တဘောတွေကျနေအချိန်မှာငါတော်တော်လှလာပဲဆိုတဲ့တဘောလေးနဲ့သူကကြည့်နေအပြည့်ချိန်မှန်းလည်းသူသိတယ်ဆက်ပြီးတော့ပြင်းနေသူ့မှာဖြစ်တဲ့လောဘသည်ဒိဋ္ဌိကတာဝိသုလောဘဒီအချိန်မှာမာနဖြစ်နေလားပြင်းနေရင်ပြင်းနေရင်လည်းငါမစိုးပါဘူးမပြင်းလို့သာပြင်းလိုက်တော့တော်တော်ချောတာပဲဟုတ်တယ်လားငါတော့ချောတဲ့သူတိတ်ချိန်မှမဟုတ်ပါဘူးသူများတွေပြင်းနေဆိုတာအဲกินท้าโลล่ะนะหลูမျိုးล่ะမဟုတ်ပါဘူးဆိုအဲ့ဒီသဘောလေးလည်းဖြစ်သွားရောအဲ့ဒီအခိုက်မှာမာနကြောင်းရှင်သွားတယ်ကိုယ့်ဟာကိုသမင်းနဲ့ဟင်းနဲ့စားနေတယ်ချိန်နဲ့နေတယ်လောဘမှုပဲအတင်းချိန်မှန်းပြီးတဲ့ဒိဋ္ဌိကတဝိသယုတ်ပဲစက်သားဟင်းနဲ့စားတယ်ဝက်သားဟင်းနဲ့စားတယ်ပစွန်တို့ကြီးနဲ့စားနေတယ်ဆိုပါစို့ဒီပေါ်မှာချိန်နဲ့နေတယ်လောဘမှုဒိဋ္ဌိကတဒီချိန်မှာရိုးရိုးပဲပြီးသွားတယ်လောဘမှုဒိဋ္ဌိကတဝိသယုတ်ဖြစ်တော့လဲမာနမပါဒါပေမဲ့စက်သားတို့ကိုကြိုက်နေလိုက်ရင်ဒီချိန်မှာစည်းစမ်းမတ်တငယ်ချင်းနေအပယ်ရုံနဲ့စားရတယ်။ငါကကြက်သားနဲ့ငါလိုမစားနိုင်ဘူးဆိုစိတ်တစ်ချက်ဝင်လိုက်တာနဲ့အဲ့ချိန်မှာဘာပြောင်းသွားလဲ။ဟိုကတော့ကားကောင်းကောင်းကြီးစီးနေတယ်ဆိုပါဆိုရဲ့ဒီချိန်မှာချိန်နဲ့နေတာပဲရှိတယ်။ဒါတာယာတဲ့စိတ်ကိုတိလိုက်ရင်လောဘမှုဒိဋ္ဌိကတ္တဝိသယုတ်ပဲ။အဲ့ဒီအချိန်မှာဘာမှမဖြစ်ပါဘူး။ဒီတိုင်းနဲ့သွားနေတာ။ဒါပေမဲ့ဘေးနာကနေပြီးတော့တခါလေဝက်ကောင်းစားလာနဲ့ဝက်သွားတစ်ဝက်ထားပြီးနဲ့လမ်းလျှောက်နေရတယ်။ဗဇကာစီးဆောင်စီးနေတာလည်းမြင်ရော။ငါလိုလည်းမစီးနိုင်ကြဘူး။တနာပါတယ်ဆိုတဲ့သဘောလေးဝင်လိုက်ရော။အဲ့ဒီကားပေါ်မှာထိုင်နေရင်းနဲ့ဘာပြက်သွားလဲ။မာနပြက်သွား။အဲ့ဒီအချိန်ကြာရင်လားမာနရှင်နေ။ဒါကြောင့်မာနစေတသိက်ဒီလောဘမှုဒိဋ္ဌိကတဝိပယုစိတ်၄ပါးနဲ့ရှင်းပါသည်။သို့တော့မိမိရှင်သောဒိဋ္ဌိကတဝိပယုစိတ်၄ပါးဖြစ်တိုင်းမာနမရှင်ဘူး။ဒေအခါသာရှင်လဲထောင်လွှားတက်ကြွခိုက်တာရှင်တဲ့အတွက်ကြောင့်အမြဲမရှင်တဲ့အတွက်ကြောင့်မာနသည်အနိယတယောဂီဒိဋ္ဌိနိုင်နိုင်လား။နိုင်နိုင်နေနော်။နောက်တစ်ခုဒေါသုတ်စေတိတ်၄ပါး ဘောစုတ်စေတိတ်လေးပါးဖြည့်ထည့်လိုက်လို့ရှိရင်ဒေါသရဲ့အိတ်တာရဲ့မစ္စရိယရဲ့ပုပ်ပုပ်ဆိုင်သူတို့ရှင်တဲ့စိတ်ကိုပြောပါဆိုရင်ဒေါသမှုစိတ်နှစ်ပါးအဲ့ဒီဒေါသမှုစိတ်နှစ်ပါးမှာတဲ့ဒေါသစေတိတ်ဒီဒေါသမှုစိတ်ဖြစ်တိုင်းဖြစ်တိုင်းသူကအမြဲရှင်တဲ့အတွက်သူဒီဘာဖြစ်သွားလဲဆိုရင်နိယတယောဂီတဲ့ပါသွားတယ်နိယတယောဂီအိတ်တာအိတ်တာဒီပို့တဲ့တာသွားတာကိုမနာလိုပြီးတော့ဒေါသထွက်တာမစ္စရိယကကိုယ့်ပစ္စည်းညော့သွားမှနှမျောပြီးတော့အကျဉ်းနဲ့တာကုတ်ကုတ်ဆကကိုယ့်ရဲ့အတုံးမကြတဲ့အပေါ်မှာမူတည်ပြီးတော့နောင်တဖြစ်တာဖြစ်တဲ့အတွက်ကြောင့်အိတ်တာမစ္စရိယကုတ်ကုတ်ဆတို့ဒီဒေါသမှုတော့ရှင်းနေရှင်းတော့လေဒေါသမှုစိတ်ဖြစ်တိုင်းတော့ဒေါသအမြင်တာနဲ့အိတ်တာအမြင်မပါမာအလားကုတ်ကုတ်ဆအမြင်မပါမစ္စရိယအမြင်မပါတဲ့အတွက်ကြောင့်အိတ်တာမစ္စရိယကုတ်ကုတ်ဆတို့ဒီဒေါသမှုစိတ်နှစ်ပါးနဲ့ရှင်းပါသည်မိမိရှင်သောဒေါသမှုစိတ်နှစ်ပါး၌အမြင်မရှိမနာလိုခိုက်ဝင်တို့ကနောင်တတပံပူပန်လိုက်တာရှင်းတဲ့အတွက်ကြောင့်သူတို့စီလည်းဗာပဲလေအနိယတယောဂီဖြစ်သွားတယ်။အဲ့ဒီနေရာမှာလည်းရှင်အမြဲမရှင်းပါဘူးဆိုတော့အနိယတလို့သုံးတဲ့အတွက်ကြောင့်အနိယတဆိုတာဗာလေအနိယတဆိုတာဗာပါလေဒီမှာမေးရှင်းနေအမြဲမရှင်းဘူးအမြဲမရှင်းဘူးဆိုတဲ့စကားကိုမြန်မာမှုပြန်ပြုလိုက်ရင်ရန်ခါပဲရှင်းတာပေါ့ဟုတ်လားအဲ့တော့အမြဲမရှင်းဘူးဆိုတော့တစ်ခါတည်းရမယ်ရှင်တာပေါ့ဒါဆိုရင်အဲ့မာနသည်ဒိဋ္ဌိကတဝေပျုစိတ်၄ပါးနဲ့အမြဲမရှင်းဆိုတော့ရံခါရှင်တာပေါ့ရံခါရှင်တဲ့ဘလို့အခါမျိုးလဲထောင်လွှားတက်ကြွခိုက်တာသူရှင်းတယ်ဟုတ်ပြီနော်ရှင်းတဲ့နေရာမှာသူ့မှာအပေါင်းအဖော်ရှိလားမရှိတော့ရံခါတပါးဒီဟုတ်ပြီနော်တပင်းနိုင်နဲ့သူ့သွားလိုက်မယ်ဟုတ်ပြီနော်ကဲအိတ်တာမစ္စရိယကုတ်ကုတ်စတို့ဒီဒေါသမှုစိတ်နှစ်ပါးနဲ့ရှင်းသည်သို့တော်လဲမိမိရှင်တဲ့စိတ်နဲ့အမြဲမရှင်းဆိုဘာရှင်းလဲရံခါရှင်းလဲရံခါရှင်းတဲ့အခါမှာအိတ်တာရှင်းကအိတ်တာဒီဘလို့အခါရှင်းလဲမနာလို့ကမစ္စရိယဒီဝန်တိုကကုတ်ကုတ်စဒီနောင်တတပံပူပန်ခိုက်တာရှင်းအဲ့ဒီအခိုက်အခါဒီမှာလဲသူတို့သုံးလို့ဒီပေါင်းရှင်လားတခုစီလားအခုစီကြတော့သူတို့ရဲ့ရှင်ပုံကယံခာအသီးသီးဒါဆိုရင်မာနကြတော့ယံခာဒိဋ္ဌိကတဝိပယုတ်မှာရှင်တဲ့နေရာမှာယံခာတပါးဒီဟုတ်ပြီနော်အိတ်တာမစ္စရိယကုတ်ကုတ်ဆဒေါသမှုမှာရှင်တဲ့နေရာမှာယံခာအသီးသီးဘာလာရောင်းနေစင်ရပြီနော်ခိနမိတ်တခိနနဲ့မိတ်တစေတိတ်နှစ်ပါရှင်တဲ့စိတ်ကိုပြောပါဆိုရင်သတင်္ခာရိကစိတ်၅ပါသတင်္ခာရိကစိတ်၅ပါလို့ပြောတဲ့အတွက်ကြောင့်လောဘမှုသတင်္ခာရိကက၄ဒေါသမှုသတင်္ခာရိကက၁သတင်္ခာရိကဆိုရင်သူများတိုက်တွန်းလို့ဖြစ်ရတယ်လောဘသူများတိုက်တွန်းလို့ဖြစ်တဲ့ဒေါသဒီလောဘဒေါသတွေမှာခိနမိတ်တရှင်နေဆိုတော့လေခိနမိတ်တဒီသတင်္ခာရိကစိတ်ဖြစ်တိုင်းအမြဲပါလားအမြင်မပါဘူးဘယ်လိုအခါမှပါလဲခိုင်မိုင်လေးလံပြီးတော့အချိန်ငန်ကြီးကြိုက်တာနဲ့ခိနာမိတ်တာပါတဲ့အတွက်ကြောင့်သူ့လေးလည်းပါပဲလေအနိယတယောဂီပဲဒါကြောင့်သူဒီလေရံခါပါတဲ့နေရာမှာခိနာပါမိတ်တာမပါမိတ်တာပါခိနာမပါလို့ခွဲလို့ရတာမရတဲ့အတွက်ကြောင့်သူတို့ကရံခါတပေါင်းလေးလို့မပြောတော့နှစ်ခုဖြစ်တဲ့အတွက်ကြောင့်အတူတကွာလို့ကျွန်တော်တို့ပြောမယ်ရန်ခာအတူတကွနှစ်ပါးဆိုတော့အတူတကွသုံးပါးကြတော့တပေါင်းကြီးပြောမှာပေါ့ဒီထိလိုက်နိုင်တယ်နော်ရှုပ်သွားလိုက်ဝိသိကိစ္စဝိသိကိစ္စစေတသိက်ကတော့မိမိရှင်တဲ့စိတ်တွေနဲ့မိမိရှင်တဲ့စိတ်ဆိုတော့ဝိသိကိစ္စတန်ပြိုးစိတ်ဝိသိကိစ္စတန်ပြိုးစိတ်ဇဘာနဲ့အမြဲရှင်တဲ့အတွက်ကြောင့်သူကတော့ဘယ်ထက်ပါသွားလဲဆိုရင်နိယတယောဂီဒါဆိုလို့ရှိရင်ကျမတို့ကြည့်မယ်အညာသမန်စေတိတ်73ပါးပြီးနိယတယောဂီအာဟုသောစေတိတ်14ပါးတည်းကအာနိယတယောဂီဖြစ်တာကဘယ်နှပါးလဲမာနရဲ့အိတ်တာရဲ့မစ္စရိယရဲ့ကုတ်ကုတ်ဆရဲ့ခိနမိတ်တာရဲ့ဆိုတော့အလုံးဘယ်နှပါးလဲဒီမှာ6ပါးဟုတ်လား6ပါးဆိုရင်အာဟုသောစေတိတ်14ပါးတည်းမှာနိယတယောဂီဘယ်နှပါးပါလဲလို့ပြန်တွေ့ကြည့်ရင်မောဇတုတ်4လောဘဆောင်နာဒိဋ္ဌိဆိုတော့6ဒေါသဆိုတော့ခုနှစ်ဝိသိကိစ္စဆို8 8ကခုနက6ပဲပြန်ပေါင်းလိုက်စလေးကြိုက်သွားပြီပေါ့ရှင်းပြီပေါ့နော်ကဲခြားလေးဒီမှာမျိုးဆိုတော့မြင်သွားပြီဆိုရင်အာဟုတောစေတိတ်14ပါးထဲမှာအာနိယတယောဂီတွေ6ခုရှိတယ်အဲ့ဒီ6ခုမှာမာနတိယံခာတပါးတိ ဣဒာမစ္စရိယဂုတ်ကုသတိယံခာအတိတိခိနာမိတတိယံခာအတုတကွာဒါလေးသိထားရင်လုံလောက်ပါပြီ။အေးနောက်တစ်ခုကျမတို့ဩဘနစေသိ25ပါးဩဘနစေသိ25ပါးကိုအုပ်စုယူလိုက်တော့ဩဘနတာဒရဏစေသိက19ပါးဝိရတိစေသိက3ပါးအပမညာစေသိက2ပါးပညာစေတသိက2ပါးအဲ့လိုခွဲတဲ့နေရာမှာလွယ်လွယ်လေးပဲပြောချပါစို့ငါတို့သောဗနာသာဒရဏစေတ19ပါးရှင်တဲ့စိတ်ကသောဗနာစေ59 61မိမိရှင်တဲ့သောဗနာစေ59 61မှာအမြဲရှင်တဲ့တကြောင်သူကနိယတာယောဂီပညာရှင်တော်ကြည့်ပညာရှင်သာဒီ40 89မိမိရှင်တဲ့စိတ်နဲ့အမြဲရှင်တဲ့တကြောင်သူလည်းနိယတာယောဂီအနိယတာယောဂီကဝိရဒီနဲ့အပ္ပမညာလေးဒါကျမတို့မနေပါနဲ့ပြင်ပြီးဝိရဒီစေတိတ်သုံးပါရှင်တဲ့စိတ်ကိုပြောပါဆိုရင်ဝိရဒီစေတိတ်သုံးပါဒီ16 48ဟုတ်လား16 48ကိုကျမတို့ကဖော်ထည့်လိုက်မယ်ဒါလေးကနည်းနည်းအရေးကြီးလို့သံဝဲအတွက်အရေးကြီးတယ်နော်မဟာကုသိုလ်စိတ်7ပါးဝိရဒီရှင်အောင်ကြည့်မဟာကုသိုလ်စိတ်7ပါးလောကုတ္တရာစိတ်ထဲကဆိုရင်အကြီး8အကျယ်40အဲ့ဒီနေရာမှာဝိရဒီဆိုတာတမဝါစာတမန်ကမန်ကြတမအစီဝဒီတရားတို့ဒီမဟာကုသိုလ်စိတ်7ပါးဖြစ်တိုင်းအမြင်မရှင်ဘူးဘလို့အမြဲမရှင်ဘူးဆိုတဲ့အတွက်ကြောင့်ယံခါရှင်တယ်။ဘလို့အခါရှင်တယ်လဲလို့ပြောရင်ဝစီဒုစရိုက်တွေကာယဒုစရိုက်တွေကရှောင်ကျင်ကြိုက်တာရှင်တယ်။အတ္တမွေးဝမ်းကြောင်းနဲ့မဆိုင်မဲနဲ့ကာယဒုစရိုက်သုံးပါးကရှောင်ကြိုက်တမကမန္တ။အတ္တမွေးဝမ်းကြောင်းနဲ့မဆိုင်မဲနဲ့ဝစီဒုစရိုက်လေးပါးကရှောင်ကြိုက်တမဝါစာ။အတ္တမွေးဝမ်းကြောင်းနဲ့ဆိုင်တဲ့အချိန်မှာကာယဒုစရိုက်သုံးဝစီဒုစရိုက်လေးပါးကရှောင်ရင်သမားအာဇီဝဆိုအဲ့ဒီလိုရှောင်နေအခိုက်မာတာဖြစ်ကြတဲ့အတွက်ကြောင့်ဒီဝိရဒီ၃ပါးဒီဒီမဟာကုသိုလ်စိတ်မှာအဲ့ဒီလိုရှောင်ခိုက်နေမှာရှင်နေရှင်တဲ့အခါမှာလည်းတပားချင်းရင်နောက်နှစ်ပါးမရှင်တပားချင်းတပားမရှင်ဘူးတပားချင်းရင်သုံးခုအုပ်စုဖြစ်တဲ့အတွက်ကြောင့်တပားချင်းရင်နှစ်ပါးမရှင်နောက်တပားချင်းရင်နောက်နှစ်ပါးမရှင်တဲ့အတွက်ကြောင့်သူတို့ကြတော့ယံခအသီးသီးလို့သုံးတယ်ဟုတ်လားရှင်လောကုတ္တရာစိတ်7ပါးဆိုတော့မဲ့စိတ်4ပါးဖူစိတ်4ပါးမှာကျတော့မဲ့ပြင်အနေနဲ့အမြဲရှင်တယ်။အမြဲရှင်တဲ့နေရာမှာလည်းဘယ်လိုရှင်လဲ။တပေါင်းဒီရှင်နေ။ဒီထိနိုင်နိုင်လား။နိုင်နိုင်တဲ့အတွက်ကြောင့်သတိချကြစို့။ဝိရဒီစိတ်သိလေ3ပါးဒီမဟာကုတ္တစိတ်7ပါးမှာရှင်တဲ့အခါမှာယံခာဆိုတဲ့စကားလုံးပါလာ။လောကုတ္တရာကျတော့အမြဲဆိုတဲ့အတွက်ကြောင့်မဟာကုသိုလ်စိတ်7ပါးမှာယံခာဖြစ်တဲ့အတွက်ကြောင့်ဝိရဒီသည်အနိယတဟုတ်လားယောဂီလောကုတ္တရာစိတ်7ပါးမှာအမြဲဖြစ်တဲ့အတွက်နိယတယောဂီအဲ့ဒါစာမေးခွန်းမှာသိနေပါလေဝိရဒီစေတိတ်3ပါးသည်နိယတယောဂီလည်းထိုက်တယ်အနိယတယောဂီလည်းထိုက်တယ်နှစ်ပါးစုံထိုက်သောစေတသိက်ကိုပြောပါဆိုဒါလည်းရှိတယ်ဝိရဒီရှိပါတယ်ဝိရဒီဒီဘယ်အခါမှာအနိယတလဲလို့ပြောရင်မဟာကုသိုလ်စိတ်7ပါးမှာရှင်ရင်အနိယတလောကုတ္တရာစိတ်မှာရှင်ရင်တော့နိယတယောဂီတတိထားပါဒီမင်းရှင်နေအဲ့ဒါလေးသိချမှတ်ပါနော်ဒါနိယတအနိယတနာမည်နှစ်ခုစလုံးရတာကျွန်တော်ကကြက်လိုက်တယ်အနိယတယောဂီစေတိတ်7ပါးထဲမှာဝိရဒီပါမလားမပါဘူးလားပါတဲ့နေရာမှာဘယ်စိတ်မှာရှင်တာကိုယူထားတာလဲမဟာကုသိုလ်မှာလောကုတ္တရာမှာကျတော့ तू ကဘယ်ဘက်အချမ်းနဲ့ပါသွားမလဲနိယတလည်းပါသွားလိမ့်မယ်ဒီထိလိုက်နိုင်လားနေနေနော်တဲ့အပမညာစေတိတ်နှစ်ပါးအပမညာစေတိတ်နှစ်ပါးမင်းရတင်ခဲ့ပြီမဟာကုသိုလ်ကရိယာ16မင်းဟောပထမဇန်3ဒုတိယဇန်3တတိယဇန်3သရုတ်ထဇန်3 28ပါးသောစိတ်နဲ့ရှင်းလားမရှင်းဘူးလားရှင်းတဲ့နေရာမှာတဲ့အပမညာစေတိတ်နှစ်ပါးစလုံးဒီအမြင်မရှင်းပါဘူးတဲ့နောက်တနာကျင်နာခိုက်ဝမ်းမြောက်ခိုက်အခိုက်အခါတွေမှာရှင်းတဲ့အတွက်ကြောင့်ယံခါဖြစ်ပါတယ်ရှင်းတဲ့အခါမှာလဲတပါးချင်းတဘာမရှင်တဲ့အတွက်ကြောင့်အသီးသီးပဲဖြစ်ပါတယ်အဲ့တော့နှစ်ခန်းပြန်တိုက်ကြစို့စေတသိက်ပေါင်း52ပါးထဲမှာအာနိယတာယောဂီစေတသိက်ပေါင်းဘယ်နှပါးရှိတာလဲ7ပါးဘာတွေလဲပြောကြည့်အောင်ဒါလေးနည်းနည်းလေးအချိန်5မိနစ်လောက်ယူပြရစီနော်မာနာအေတာမေစရိယကုတ်ကုသ ना मेजा वर्दी तो अपमिन्या ने पाऊंगा लोची अनियता योगी सेते बां सजगा नियता योगी तो आज ने ने पारे का निबिरो बीसे जबाओ स्वयं उठेला लोची बने बाजे ने लीजे ने जबाबो तथा नियता योगी का लीजे के अरे लीजे के को पोटो लाई इन्हां तमं सेते का सतोंगा मो अगुदोरे का मो सजोले लोबा देखी जोड़ा विशिष्टा ये तोगना देगा युई तोगना तादारना सेदे सकुमा ये पिन्या ये सपोवाने अरां निये जाजोगी हो बिनो ऐरो जमारो का सामी बुए मा पंजाली तो कुचाली ने कुचाली तो सामी बुए मा मेगों पंजाली ने तलु मेजा ने सुरुशी มารู้จี้เลยค่ะมาสามีเป็นมามีกงปงสันนี่เนี่ยเศรษฐีได้งาเส้นหน้าเป้าเมกงปงสันบ่เนาะเศรษฐีได้งาเส้นเนี่ยหน้าเป้าจมารู้ว่าอยู่ได้ค่ะมานัมเบอร์ 1 นะพูดแบบนี้ดิชิโดอันนี้จะโยกี้อ่ะเป็นบาลเลยเสร็จจะว่านี่จะโยกี้อ่ะเราบล็อกใช่ไหมลีเซจะว่าเปลี่ยนบางทีงานจะมีใกล้ตัวเลยที่เราไม่ปงสันไม่มีเราจะมีมันไม่รู้จะใช่ไหมไม่เราจะรำมองแต่ขาดเลยที่เราปงสันไม่มีรู้เราจะมีบลูมีเลยส่วนต้องมีอันนั้นจะดีท่าต้องมีเลยค่ะจ้าอีสุภาพสุเอะอันนี้จะ โยกีอันนี้อะไรสิจะได้น้องตะกูก็อันนี้จะโยกีอันนี้อะไรสิจะได้น้องตะกูว่าจะมาดูดีนั่นเลยมาลาทูเลยมาลาทูเลยสิอันนี้จะอันนี้จะมีอะไรสิจะได้สุดๆต้องมีวิอันนี้หรออันนี้หรอมีกูมีลาเรียกข้าใจอ่ะพอรู้ว่าจะมาดูเจ๊เขยละนี่จะโยกีอันนี้สิจะได้อันนี้สิจะกับมาไม่เข้าสิจะเทียบเป็นเท่าไหร่ อันนี้จะโยกี้สติทารีนักเสียบีรอยอะคุณดีมาต้องเชื่อหลานต้องยันหลานเลยค่ะจ้ารอแต่ว่าเราเนี่ยจะโยกี้อะไรอันนี้จะเป็นแบบชิมเลยส่วนนี้ดีเจเนจะแบบชิมมาอะบ้านมันเปล่าเข้าหลานสิเข้าบ้านละอันนี้จะโยกี้อะจะมาเราเจ๊เทระดีมาเสร็จจ้าอันนี้เสร็จจ้าเลยมาชูจ้าเสร็จเลยจะคู่บ้านละวุ้ดดีมาเข้าบุ้นละ ถ้าส่วนวุฒิดีอันนี้จะเนี่ยจะเนี่ยไม่เนี่ยไม่เอาละถ้าส่วนที่ว่าเราอะพระก็ไม่ยินดีที่เท่าไหร่เนี่ยส่วนนี้จะอันนี้จะมียาละดีตรงมาถึงเราละเอาไปเนาะอันนี้ตรงมาดีพาเลยลูกพี่วุฒิดีเสียจะได้ตรงมาเข้าใจไหมวุฒิดีเสียจะตรงมาดีนี่จะเอาอันนี้จะเอายาเลยส่วนนักบุญสิ่งอันนี้จะเสพเทกะวุฒิดีเนี่ยบุญเนี่ยชาลัยเราจะถ้าส่วน อันนี้จะเสร็จเสร็จพิธีถ้าเราเนี่ยจะไม่ยอมเนี่ยพิธีที่เชื่อบาปเนี่ยพิธีถูกปะถูกปะล่ะสิเอาไปเนาะอะไรเนี่ยเนี่ยเลยเลี้ยงท้าปีบะที่ไรเนี่ยนะถ้าเราส่วนจะมารู้ถ้าปีต่อไปสิ่งที่ได้เป็นสามโยกันนี่ก็มีต่อไปเชื่อบาปเอาไปเนาะเราจะมารู้สนิทจริงกันหรือไม่ยันนะบ้างไหมจริงหรือไม่เปลี่ยนสมานไหมสมัยเฉยมาจะมารู้ติงกันฮันนี่มาตัวนี้จะมาไม่สิรู้จะมาสามีเวสบาปไหม สามีก็เอ็นสุดาฟูชีพยังไม่เบาโน้ตสิบะใช่ไหมล่ะสาวเด็กก็เป็นแบบนี้จะมาเนี่ยจะมาไม่สิรู้สุดเตี้ยวเฉยนะบอกเนาะสามีก็เอ็นสุดาเปลี่ยนหันเลยตัวจ้ะเราสาววันจะเด็ดบ่บ่าเลยเราก็ว่ากูเอียงจูเจ็บบ่าจะมาไม่สิรู้เนี่ยเตี้ยวเขยไหมรู้ว่าไม่จีบุจะย้ายเลยไม่จีบุจะย้ายเลยที่มันไม่ชีบเอาเราจะมาดูดีลูกเปลี่ยนหันเลยตัวไหมอะไรจีบีติงหันนี่เต็มเสร็จเลยตามเข้าไปเนาะจะมาเปลี่ยนอะไรกูลาเมะเราจะมาดู เต็นอาจารย์บริณีที่สุดเลยจมารู้เสียจะได้ไปกงบีดอว่าเลยเสียจะได้ไปกงบีดอว่าบีดอยิ่งจะเตรียมแบบเสียแบบชิบเลยบอกปีนี้จมารู้เปลี่ยนผู้หญิงสามวันชิบเลยเสียจะได้ไปสามีวันชิบเลยเอาไปเนาะเราจมารู้จะเน้นอะไรมาจะเพี้ยจมารู้จะขาดจมารู้สาววันเจ็ดปีเนี่ยเจ๊เจ๊ด้วยมาจมารู้ไม่สุดแล้วสนิทจริงๆเลยเนี่ยมาสาจูเจ็ดปีละอ๋อเจ็ดท่าปีจมารู้จะขาดสาเจ็ดท่าปีปีติงหานี้เจ็ดเนี่ยสาเจ็ดเนี่ยสุดโอ้ลาเมเสียจะข ရှင်လေ ဘာနဲ့ revision ဟုံးမှာလဲမန်ဒီကျွန်မ revision ဝင်ပြီလေအဲ့ဒါတော့ဒီမမေးဆွေတို့တာဝန်ပေါ့အဲ့ဒါဆိုရင်စာရီတိတ်မပြီးလဲနေနဲ့တကိန်းတိုင်းကျွန်မတို့စက်တက်တော့မှာကျွန်တော်တို့ဒီရန်ကုန်သင်္ကန်းကျောင်းမှာစေတသိက်ဘူးမှစတော့မယ်ရှိတယ်ပကိန်းတော်မရသေးဘူးဒီမမေးဆွေကပကိန်းရောက်တော့လေဟုတ်ပြီနော်အဲ့ပကိန်းပြီးရင်နောက်တစ်ခါဝီကြီးဘုံဆိုနည်းနည်းတွတ်တွတ်တက်သွားမကောင်းလားကြည့်စရာလေအနောက်ရောက်နေကောင်းနေပဲလေနော်တိတ်ရှာနေမှာဆိုလို့ကျေးဇူးတင်ပါတယ်